Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရဲ့2025ခုနှစ်မတ်လ3ရက်သတင်းလာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေစတင်ထုတ်လွှင့်နေပါပြီ။မနက်6နာရီနဲ့6နာရီခွဲအထိ line kilometer 25 30နဲ့40အပြင်မနက်9နာရီအထိတနအိစအစီအစဉ်အလုံးကိုတော့ VOA ရဲ့လူမှုအမိတ်ဆွေနဲ့ VOA မြန်မာပိုင်းရဲ့ Internet စာမျက်နှာ Facebook နဲ့ YouTube တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလာပါ
။ဂါဇာကိုပစ္စည်းဝင်ရောက်မှုအလုံးကို Israel ကရပ်ဆိုင်းလိုက်ပါတယ်။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကနေအမေရိကန်ကိုတင်သွင်းတဲ့ပစ္စည်းတွေပေါ်သွင်းကုန်ခွန်က25ရာခိုင်နှုန်းထိများမှာမဟုတ်ဘူးလို့ကုတန်ရောင်းဝယ်ရေးဝန်ကြီးကပြောပါတယ်။အမေရိကန်နိုင်ငံရဲ့ရုံသုံးဘာသာစကားအဖြစ်အင်္ဂလိပ်စာကိုသတ်မှတ်ကြောင်းသမ္မတထရန့်ကအမိန့်ထုတ်ပြန်လိုက်ပါတယ်။
အာဖဂန်နဲ့အီရတ်မှာတာဝန်ထမ်းခဲ့ကြတဲ့မရိန်တပ်ဖွဲ့ဝင်တွေအကြောင်းကြားမဲ့မရိန်တပ်ဖွဲ့ပြတဲ့အကြောင်းသတင်းဆောင်မနဲ့အတူကရင်ပြည်နယ်တွင်စစ်ကောင်စီကလေကြောင်းထိုးစစ်ဆင်နေတဲ့သတင်းပေးပို့ချက်ကိုလည်းထုတ်လင်းဖို့ရှိပါတယ်။အပစင်ကနာတွေမှာတော့ဒီမိုကရေစီရေးရာဆွေးနွေးခန်းကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်မပေးစာနဲ့ထူးခြားစားများသတင်းများဆတဲ့အပစီစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်းပြောပြပါမယ်ရှင်။
အမေရိကန်ကိုပို့တဲ့ကနေဒါနဲ့မက္ကဆီကိုပို့ကုန်တွေပေါ်ချမဲ့အခွန်အသင့်အင်္ဂါနေ့မှာကြေညာဖို့ရှိပေမဲ့အခွန်တော့က25ရာခိုင်နှုန်းအထိမြင့်မှာမဟုတ်ဘူးလို့ကုသရေးဝန်ကြီးဟောဝါ့ဒ်လွတ်နစ်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။အခြေအနေကညှိနှိုင်းနေတဲ့အခြေအနေဖြစ်ပါတယ်လို့လွတ်နစ်က Fox News မနက်ခင်းအစီအစဉ်မှာပြောကြားခဲ့ပါတယ်။နေဆက်တွေမှာအကြောင်းသင်ကြိုးသင့်လောက်အမာတွေကိုမက္ကဆီကိုနဲ့ကနေဒါတို့ကလုတ်ခတ်ကြပေမဲ့ငွေရစေဖန်တနိုင်းကတော့အမေရိကန်ကိုဝန်နေတော့မဲ့လို့ဝန်ကြီးကပြောပါတယ်။အခုလိုအခွန်ချမယ်ဆိုတော့ထရမ့်ကပြီးခဲ့တဲ့လကကြေညာခဲ့တာပါအမေရိကန်နိုင်ငံနဲ့ကိုမူရစေဝအဝင်ကျသွားအောင်မက္ကဆီကိုအမေရိကန်နယ်စပ်မှာတပ်သား1000ချထားမယ်လို့မက္ကဆီကိုသမ္မတကကြေညာပြီးမှကြေညာချက်ကိုဆိုင်းငံ့ခဲ့တာလည်းဖြစ်ပါတယ်ကနေဒါကလည်းမူရစေဝထိန်းချုပ်ရေးမင်းကြီးတူခံထားမယ်လို့ပြောခဲ့ပါတယ်ဒါပေမဲ့အလွန်မြင့်မားပြီးလက်မခံနိုင်လောက်တဲ့အဆင့်ထိမူရစေတွေကမက္ကဆီကိုနဲ့ကနေဒါကနေဝင်နေဆက်ဖြစ်ပြီးဒီမူရစေအများစုကဖက်တနိုင်းပုံစံနဲ့တရုတ်မလို့ပြန်ရတာဖြစ်တယ်လို့ထရမ့်ကအရင်ပတ် True Social လို့မှုစာမျက်နှာမှာရေးပါတယ်။အင်္ဂါနေ့မှာတရုတ်ပြည်စီတွေပေါ် February လတုန်းကချထားခဲ့တဲ့ဆေးရခိုင်နှုန်းပေါ်နောက်ထပ်ဆေးရခိုင်နှုန်းထပ်တိုးဖို့ရှိတယ်လို့ထရမ့်ကပြောပါတယ်။အမေရိကန်နိုင်ငံရဲ့ရုံးသုံးဘာသာစကားအဖြစ်အင်္ဂလိပ်စာကိုသတ်မှတ်ကြောင်းသမ္မတထရမ့်ကအမိန့်ထုတ်ပြန်လိုက်ပါတယ်။ Federal Reserve ကငွေကြေးထောက်ပံ့ရနေကြတဲ့ဖွဲ့စည်းတွေကအင်္ဂလိပ်စာအပြင်တခြားဘာသာစကားနဲ့လည်းဝန်ဆောင်မှုနဲ့စာရွက်စာတမ်းတွေပေးနိုင်တဲ့ရွေးချယ်ခွင့်ကိုစနေနေ့ကထုတ်ပြန်တဲ့အမိန့်မှာခွင့်ပြုထားပါတယ်။ဒီလိုသတ်မှတ်လိုက်တာဟာဘာသာစကားဆက်သွယ်ရေးတာမကဘဲအမျိုးသားတန်ဖိုးတွေကိုမျှဝေပြီးပုံမစည်းလုံးညီညွတ်ထိရောက်တဲ့လူ့အဖွဲ့အစည်းဖန်တီးနိုင်ဖို့အတွက်ဖြစ်တယ်လို့ထုတ်ပြန်ချက်မှာပြောပါတယ်ဖက်ဒရယ်ဆိုအစီအငွေချေးထောက်ပံ့ရတဲ့အဖွဲ့အစည်းတွေဟာအင်္ဂလိပ်စကားမတတ်တဲ့သူတွေကိုဘာသာစကားအကူအညီပေးရမယ်လို့သမ္မတဘီလ်ကလင်တန်လက်ထက်ကပြတ်ထန်းခဲ့တဲ့အမိန့်ဟာထရမ့်မိန့်ကြောင့်အခုပြတ်ပြတ်သွားပြီဖြစ်ပါတယ်လွန်ခဲ့တဲ့လအတုန်းကသမ္မတထရမ့်ကဖြုတ်လိုက်တဲ့တီးကြားလွတ်လပ်တဲ့ဌာနလုပ်ငန်းစစ်ဆေးဌာနကြီးမှုဟန်တာဒက်ရင်ကောကိုသူ့လုံမှာပဲဆက်လက်ရှိစေရမယ်လို့ဒီချိန်မှာပဲအမေရိကန်ခရိုင်တရားသူကြီးအေမီဘာမန်ဂျက်ဆန်ကစနေနေ့ကဆုံးဖြတ်လိုက်ပါတယ်။အလုပ်ပြုတ်သွားပြီးတဲ့နောက်ဒက်ရင်ကောကထရမ့်ရဲ့ဆုံးဖြတ်ချက်ကိုတရားပြန်ဆွဲခဲ့တာပါ။လုပ်ငန်းစစ်ဆေးမှုချုပ်ကထိရောက်မှုမရှိတာဝန်ပြက်ကွက်လုပ်ငန်းတွေကိုမောင်းယင်ပြုလုပ်မှတာသမ္မတကိုဥပဒေကဖြုတ်ပိုင်ခွင့်ပေးထားတာပါ။လုံငန်းစစ်ဆေးမှုချုပ်ကနိုင်ငံရေးအပြောင်းလဲတွေနဲ့မသက်ဆိုင်စရာဘူးလို့တရားသူကြီးဆုံးဖြတ်ချက်ကဆိုပါတယ်အပြစ်အစီအစဉ်တစ်ခုအမေရိကန်ကိုတင်ပြနိုင်ဖို့အတွက်ဗြိတိန်ပြည်တဲ့ယူကရိန်းလို့နဲ့အတူအလုပ်လုပ်ကြဖို့သဘောတူကြတယ်လို့ဗြိတိန်ဝန်ကြီးချုပ်ကီယာစတာမန်ကပြောလိုက်ပါတယ်တောက်ကြနေ့မှာအမေရိကန်သမ္မတနဲ့အင်ဂျီရောမှာအဆင်မပြေဖြစ်ခဲ့ပြီးနေ့ရက်အကြာမှာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီဟာဗြိတိန်ဝန်ကြီးချုပ်ကမ္ဘာကထပြုခေါ်ထားတဲ့သူပါဝင်ဥရောပခေါင်းဆောင်18ယောက်နဲ့အစည်းအဝေးကိုတက်ရောက်ခဲ့တာဖြစ်ပါတယ်။ဒီအစည်းအဝေးမှာငြိမ်းချမ်းရေးကိုရှေ့ရှုမဲ့ခြေလှမ်းလျက်ကိုသဘောတူခဲ့ကြပါတယ်။ယူကရိန်းကိုအကူအညီဆက်ပေးနေပြီးယူကရိန်းအားကောင်းအောင်ရုရှားပေါ်စီးပွားရေးဖိအားဆက်ပေးနေဖို့ယူကရိန်းကညှိနှိုင်းရေးအစည်းအဝေးမှာရှိနေဖို့ဘယ်ငြိမ်းချမ်းရေးသဘောတူညီချက်ဖြစ်စေယူကရိန်းရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုအမှတ်ခံဖို့နဲ့အနာဂတ်ကျူးကျော်မှုကိုတားနိုင်အောင်ယူကရိန်းကိုလက်နက်ဆက်လက်ထောက်ပံ့ဖို့ဆိုတဲ့အချက်လေးချက်ဖြစ်ပါတယ်။ဖြစ်လာနိုင်တဲ့ငြိမ်းချမ်းရေးသဘောတူညီချက်အကောင့်ထဲပေါ်ရမှာငြိမ်းချမ်းရေးတပ်တွေဆေလွတ်ဖို့ဥရောပတိုင်းပြည်တို့ကလည်းသဘောတူကြပါတယ်။ဒါပေမဲ့ရုရှားကကျူးကျော်မှုအသစ်ကိုစလာခဲ့ရင်ရုရှားကိုတားနိုင်ဖို့အမေရိကရဲ့စစ်ရေးထောက်ခံမှုလိုအပ်တယ်လို့လည်းပြောပါတယ်။ ဒါပေမဲ့ပူတင်လက်ခံထားပြီးသဘောတူညီချက်ကိုပူတင်ကလေးစားမယ်လို့ထရမ့်ကတော့ယုံကြည်ပါတယ်
အမေရိကန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြောဖမ်းယူနိုင်ပါတယ်ရှင
်။ဒီနေ့လာနေမနက်ပိုင်းသတင်းတွေကို VOA ရုပ်သံကနေဆက်လက်ကြေညာနေပါတယ်။ကာဇာကိုပစ္စည်းအလုံးဝင်လာတာကိုအစ္စရေးကရလိုက်ပြီးအပြစ်ရက်ဒိုးချက်ဆိုပြချက်အစ်စ်ကိုဟားမတ်စ်ကလက်မခံရင်နောက်ထပ်အကျိုးဆက်တွေကိုရင်ဆိုင်ရမယ်လို့လည်းသတိပေးလိုက်ပါတယ်။အဆိုပြချက်အစ်စ်ကအရှိလေပိုင်းစတိတ်ဝစ်ကော့စီကလာတာဖြစ်ပြီးအပြစ်ရက်တော့ရမန်ဒန်ကလာဂျူးဘာသာရေးပွဲတော်ကုန်ဆုံးရက် AB20 ထိဒိုးချက်ဖို့ပြောပါတယ်။အစ္စရေးဘူဂျီချုပ်ဘန်ဂျမင်နေတန်ယာဟူယုံအဆိုရဟားမတ်စ်ကပထမရက်မှာကြံနေတဲ့တရားခံတဝက်ကိုတွတ်ပေးပြီးကြံတဝက်ကိုအမြဲတမ်းအပြစ်ရရေးသဘောတူတဲ့အခါတွတ်ပေးဖို့အဆိုပြုချက်မှာပြောထားပါတယ်။အစ္စရေးကနောက်တစ်ဆင့်ညှိနှိုင်းဖို့ပြင်ဆင်ထားပြီးဆွေးနွေးနေတဲ့ကာလမှာကိုဟားမတ်စ်ဖမ်းထားတဲ့တရားခံတွေလွတ်ပေးဖို့နိုင်ငံရေးဝန်ကြီးဂီဒီယွန်ဆာကအလေးထားပြောကြားပါတယ်။ဒုတိယဆင့်မှာအစ္စရေးဖမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေလွတ်ပေးပြီးအမြဲတမ်းအပြစ်ရရေးသဘောတူညီချက်ရရှိလို့အစ္စရေးတပ်တွေရုပ်သိမ်းသွားတဲ့သဘောတူညီချက်ရမှာသာဖမ်းဆီးထားတဲ့ဒဇာခံတွေကိုဟားမတ်စ်ကတချီတည်းနဲ့လွတ်ပေးခြင်းနေပါတယ်။စစ်ကိုအဆုံးမသတ်ဖက်ဒဇာခံတွေလွတ်ဖို့ရည်ရွယ်ထားတဲ့အဆိုပြုချက်အစ်စ်ကိုအမေရိကန်ကအကြမ်းဖက်အဖွဲ့သတ်မှတ်ထားတဲ့ဟားမတ်စ်အဖွဲ့နဲ့အီဂျစ်နိုင်ငံတို့ကတော့သဘောမတူကြပါဘူး။အာဖဂန်နစ္စတန်မှာရှိတဲ့အရင်ကအမေရိကန်ရဲ့အရေးကြီးတဲ့စစ်စခန်းကိုတရုတ်ကထိန်းချုပ်ထားတယ်လို့မကြမီကအမေရိကန်သမ္မတထရန့်ပြောခဲ့တာကိုတာလီဘန်တာဝန်ရှိသူတွေကညှင်းဆို့လိုက်ကြပါတယ်။ဘာဂရမ်လေးတဲ့စခန်းဟာမြို့တော်ကဘူးရဲ့မြောက်ဖက်44ကီလိုမီတာအကွာမှာရှိပြီးအနည်း20ကြာ2022ခုနှစ်ဩဂုတ်လအမေရိကန်တပ်တွေစုပ်သွားတဲ့အထိအလဲပိုင်းဌာနချုပ်ဖြစ်ရှိနေခဲ့တာပါ။ဘာဂရမ်စခန်းကိုတရုတ်မဟုတ်ဘဲတာလီဘန်အစိုးရကထိန်းချုပ်ထားပါတယ်။တရုတ်တပ်တွေဒီမှာမရှိသလိုဘယ်တိုင်းပြည်နယ်မှာစာချုပ်ချုပ်ထားတာလည်းမရှိပါဘူးလို့ဒါလီဘန်ပြောရေးဆိုခွင့်ရှိသူဇာဘီဟူလာဘူဂျာဟစ်ကစနေနေ့မှာထုတ်လွှင့်တဲ့အင်တာဗျူးအစီအစဉ်မှာပြောပါတယ်။တရုတ်ပြည်သူ့လွတ်မြောက်ရေးတပ်ကအစိုးရစခန်းကိုထိန်းချုပ်ထားတယ်လို့မဲဆွယ်စည်းဝေးမှာထရမ့်ကပြောခဲ့သလိုပြီးခဲ့တဲ့ဗုဒ္ဓနဲ့အစိုးရအဖွဲ့အစည်းအဝေးမတိုင်းမီမှာလည်းထပ်ပြီးပြောခဲ့ပါတယ်။တရုတ်ကနျူကလ িয়ার ဒုံးကျည်တွေထုတ်လုပ်တဲ့နေရာနဲ့တိတိကျကျတနားကြီးခွာမှာပဲရှိတာကြောင့်ဒီစခန်းကိုဆက်ပြီးထိန်းထားတဲ့လို့ထရမ့်ကဗုဒ္ဓနေမှာပြောခဲ့ပါတယ်။ခနစ်ဘီလီယံတမိုးရှိဆက်လက်တဲ့ပစ္စည်းတွေအမေရိကန်တပ်တွေထွက်ခွာသွားတဲ့အခါကြံခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအစိုးရခန်းစားကတော့ပြောပါတယ်အမေရိကန်အကာသလေလာရေးဌာန NASA ရဲ့တူးဆက်နဲ့တခြားစက်သက်မှုပစ္စည်းတွေကိုပို့ပေးဖို့ပုဂ္ဂလိကလာဆိုင်စီးရင်စစ်သက်လိုက်ပါတယ် Texas ပြည်နယ်အခြေစိုက် Firefly Aerospace Company ရဲ့လာဆိုင်ရဲ့Blue Coast တင်းကနေကဆင်းသက်နိုင်ငံเจ้าကုမ္ပဏီကအတိအပြုပြောပါတယ်။ကုမ္ပဏီရဲ့ Austin မြို့မှာရှိတဲ့ထိန်းချုပ်ရေးစခန်းကနေကီလိုမီတာ36000အကွာကရေငယ်ကိုအလိုလျောက်ဆင်းသက်တိုင်းအောင်ထိန်းချုပ်ခဲ့တာပါ။ဆင်းပြီးနိုင်ဝဲအကြာမှာပဲရေငယ်ကဓာတ်ပုံတွေကဘာကိုပြန်ပို့ခဲ့ရမှာပထမအဆုံးပုံက selfie ခေါ်ကုတ်ကုတ်ကိုပြန်ရိုက်တဲ့ပုံဖြစ်ပါတယ်။အခုလိုလဘော်အလိုလျောက်ဆင်းသက်တိုင်းအောင်ငါးနိုင်ငံပဲလုံနိုင်သေးတာပါ။ဒီနိုင်ငံတွေကတော့ Russia, America, တရုတ်, India နဲ့ Japan တို့ပဲဖြစ်ကြပါတယ်။ဒီရင်ငယ်ကိုဇန်နဝါရီလလယ်ကဖလော်ရီဒါပြည်နယ်ကနေလွတ်တင်ခဲ့တာဖြစ်ပြီး NASA အတွက်စက်သက်မှု10ခုလုပ်ပေးမှာဖြစ်ပါတယ်။ပစ္စည်းတွေပို့ပေးတဲ့အတွက် NASA ကဒေါ်လာ100တန်းပေးပြီးရင်ငယ်အတွက်သိပ္ပံနဲ့နည်းပညာအတွက်44တန်းပေးခဲ့ပါတယ်။ NASA ရဲ့ပုဂ္ဂလိကလာဆင်းရေးအားပေးရေးအစီအစဉ်မှဒါဟာတတိယအစီအစဉ်ဖြစ်ပါတယ
VOA မြန်မာပိုင်းရဲ့တင်းလာနေမနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ကနေဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့တင်းဆောင်မရီနဲ့တင်းပတ်စင်အစီအစဉ်တွေကိုဆက်တိုက်တင်ဆက်သွားပါမယ်။အရင်ဆုံးနိုင်ငံတကာတင်းနဲ့ဆက်အောင်ပါ။အမေရိကန်ပြည်တော်စုဗာဂျီးနီးယားပြည်နယ်ကမရိန်တပ်ဖွဲ့ပြတိုက် National Museum of Marine Corps မှာဖွင့်လှစ်လိုက်တဲ့ပြကန်တင်ပါဆိုရင်အာဖဂန်နစ္စတန်နဲ့အီရတ်တို့မှာတာဝန်ထမ်းခဲ့ကြတဲ့မရိန်တပ်ဖွဲ့ဝင်တွေရဲ့အကြောင်းတွေသူတို့ရဲ့အတွေ့အကြုံတွေကိုပြသထားပါတယ်။ VOA တင်းထောက်နာရှာဘာအက်ရှနာကဗာဂျီးနီးယားပြည်နယ် Triangle ကနေတင်ပြပို့ထားတာကိုတော့မှတ်သင်ရေးထိုက်ပြောပြထားပါတယ် 2021ခုနှစ်ဩဂုတ်လမှာအပိတ်သက်ခဲ့တဲ့အာဖဂန်စစ်ပွဲကာလဆယ်စုနှစ်နှစ်ခုအတွင်းအာဖဂန်လူမှုအသိုင်းအဝိုင်းအကြီးအကဲတွေနဲ့အမေရိကန်မရိန်တပ်ဖွဲ့ဝင်တွေတွေ့ဆုံမှုကဖြစ်ရိုးဖြစ်စဉ်ကိစ္စမဟုတ်ပါဘူး။ဗာဂျီးနီးယားပြည်နယ်မရိန်တပ်ဖွဲ့ပြတိုက်မှာဖွင့်လှစ်လိုက်တဲ့ပြဿနာနှစ်ခုမှာတော့အာဖဂန်နစ္စတန်နဲ့အီရတ်တို့မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့တပ်ဖွဲ့ဝင်တွေအကြောင်းကိုအထူးပြသထားပါတယ်။ပြတိုက်ညွှန်ကြားရေးမှူး Kind Country ကအခုလိုပြောပါတယ
် We strive here
အဆောက်အုံထဲမှာပစ္စည်းတွေသာထည့်ပြထားတာမဟုတ်ပဲအကြောင်းအရာတရက်ကိုထင်ဟပ်စေတဲ့အသုံးဆောင်တွေပစ္စည်းတွေဖြစ်တာကြောင့်ဒီမှာရှိတဲ့အရာအလုံးကအဖြစ်အပျက်အကြောင်းအရာတစ်စိတ်တစ်ပိုင်းကိုထင်ဟပ်နေတာဖြစ်ပါတယ်ဒါကနှစ်ပေါင်း20တမိုင်းကြောင့်ကိုခင်းကျင်းပြသမှုမဟုတ်ပေမဲ့လည်းအဲ့ဒီမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့အမျိုးသားအမျိုးသမီးတချို့ရဲ့စိတ်ဝင်စားစရာအကြောင်းအရာတချို့ကိုပြသထားတာဖြစ်ပါတယ်
ပြကန်းတစ်ခုမှာဆိုရင်အမေရိကန်တို့အာဖဂန်နစ္စတန်မှာနှစ်ပေါင်း20ပတ်သက်ခဲ့တဲ့အချိန်ကာလကိုပြသထားပါတယ်။2000ခုနှစ်နိုဝင်ဘာလတည်းမှာပထမဆုံးမြေပြင်တိုက်ခိုက်မှုကနေအမေရိကန်တို့အာဖဂန်နစ္စတန်ကနေအပိသက်ထွက်ခွာခဲ့တဲ့2020ခုနှစ်ဩဂုတ်လအတွင်းကာဘူးလေကြိတ်ကအဗီဂိတ်ဓာတ်ပုံအထိပါဝင်ပါတယ်။ပြတိုင်းမှာပြသနိုင်ရည်အတွက်လောလောလတ်လတ်အတွေ့အကြုံရှိခဲ့သူတွေနဲ့တက်ဆိုင်ရာပစ္စည်းတွေရှိထားကြတဲ့မရိန်တပ်ဖွဲ့ဝင်တွေကိုဆက်သွယ်ဆောင်ရွက်ရေးကအဓိကအခက်အခဲတစ်ခုဖြစ်တယ်လို့ပြတိုင်းမှုအိုဝင်ကော်နာကပြောပါတယ်
It was a challenge. It was very difficult at first.
Brain တပ်ဖွဲ့ဝင်အတော်များများကမလိုလားအပ်တဲ့လုံလုံကဲကဲစိတ်ဝင်စားခံရတာမျိုးကိုမလိုလားကြတာကြောင့်သူတို့အတွေ့အကြုံတွေအကြောင်းအရာတွေကိုပြောပြမှုဝင်လေးခဲ့ကြပါတယ်။ပြတိုက်ချက်မှာသူတို့ကိုတွေ့ရကောင်းဖြစ်ရှုမြင်ကြစေလိုပါဘူး
။ပြာခန်းတွေထဲမှာတော့ထောင်နဲ့ချီတဲ့အမှတ်တရပစ္စည်းတွေပြတ်တာထားပါတယ်။ BNS စစ်အဆုံးသတ်ကနေအီရတ်အာဖဂန်စစ်ပွဲတွေတခြားတိုက်ပွဲတွေမှာတာဝန်ထမ်းဆောင်ခဲ့ကြသူတွေရဲ့အသုံးဆောင်တွေကျဆုံးခဲ့တဲ့မရိန်တပ်ဖွဲ့ဝင်တွေရဲ့ယူနီဖောင်းတွေလည်းပါဝင်ပါတယ်။အမေရိကန်စစ်သည်တွေသူတို့အတွေ့အကြုံအကြောင်းအရာတွေကိုပြောပြလာစီဖို့အတွက်နီးနီးကပ်ကပ်ဆက်သွယ်ဆောင်ရွက်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဆူဇန်ရှာမန်တို့လိုပြတိုက်လာသူတွေကတော့ဒီအကြောင်းအရာဇလန်းတွေကိုစိတ်ဝင်စားကြပါတယ်
။ What was very impressive
မိုင်းပေါက်ကွဲမှုတန်းကိုခံနိုင်ရှိတဲ့ရင်လိုမျိုးအသက်အန္တရာယ်ကာကွယ်ရေးမရိန်တပ်ဖွဲ့ဝင်တွေအသုံးပြုတဲ့ပစ္စည်းမျိုးကတိတ်ပြီးတော့အချင်းကြီးစရာကောင်းလာပါတယ်
။အာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်ခဲ့သူတွေရဲ့အတွေ့အကြုံအကြောင်းအရာတွေကိုမျှဝေယုံတယ်မဟုတ်ဘဲသူတို့တာဝန်တွေအကြောင်းလူမှုကိုအသိပညာပေးဖို့လည်းဖြစ်တယ်လို့တာဝန်ရှိသူတွေကပြောကြပါတယ်။ပြတိုက်ညွှန်ကြားရေးမှူး Kind Country ကအခုလိုပြောပါတယ
်။ It's also very important.
ဒါတိတ်ပြီးအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ American ပြည်ထောင်စုမှာစစ်တပ်ဟာဆိုရင်စန္ဒအရစစ်ထဲဝင်ရောက်ကြသူတွေဖြစ်တာကြောင့်စစ်တပ်မှာတာဝန်ထမ်းဆောင်သူရာခိုင်နှုန်းကအလွန်နည်းပါတယ်။ဒါကြောင့် Marine တပ်ဖွဲ့အကြောင်းကျွန်တော်တို့ပြသနိုင်ဖို့ကြိုးစားနေတာဟာဆိုရင်လူမှုအတိုင်းဝိုင်းအတွင်းမှာဖြစ်နေတဲ့အရက်ဘတ်စစ်ဘက်ကွာဟောင်းမှုကိုပေါင်းကူးပေးတာဖြစ်ပါတယ်
။အခုပြတဲ့ဟာဆိုရင်အနာဂတ်မျိုးဆက်အမျိုးသားတွေနဲ့အမျိုးသမီးတွေမရိန်တပ်ဖွဲ့မှာပါဝင်လာအောင်ဆွဲဆောင်ဖို့ရည်ရွယ်တာဖြစ်တယ်လို့လည်းပြတိုက်ညွှန်ကြားရေးမှူးကပြောပါတယ်
။အခုတော့ပြည်တွင်သတင်းတွေတင်ပြပါမယ်။ကရင်ပြည်နယ်လှိုင်းဘွဲ့မြို့နယ်ထက်ကစစ်ကောင်စီရဲ့ပူလူတူစကန်ကိုကရင်အမျိုးသားလူမျိုးရေးတပ် KNLA နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တို့ပူးပေါင်းတိုက်ခိုက်နေကြပြီးစစ်ကောင်စီကလည်းလေးချောင်းကနေတံပြန်ပုံကျဲတိုက်ခိုက်နေပါတယ်။တိတိုက်ပွဲတွေအကြောင်းမတ်လ၂ရက်နေ့မှာမြန်မာဘက်ကစစ်ဆောင်ရာနဲ့ချီပြီးတော့ထိုင်းဘက်ကိုထွက်ပြေးလာကြပြီးထိုင်းဘက်ကလည်းနေဆက်လုံခြုံရေးတိုးမြှင့်ထားပါတယ်။ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်နဲ့နီးတဲ့ကရင်ပြည်နယ်ခလိုင်းဘွဲ့မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်တွေဟာဖေဖော်ဝါရီလ26ရက်နေ့ကနေစပြီးတိုက်ပွဲတွေဖြစ်နေခဲ့တာပါ။ကရင်မြို့သားလွတ်မြောက်ရေးထက် KNLA PDF ပူးပေါင်းတပ်တွေကစစ်ကောင်စီရဲ့တပ်စခန်းဖြစ်တဲ့ပူလူတူစခန်းကိုဒရုန်းနဲ့စတင်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းလေယာဉ်တွေနဲ့အနီးအနားကကြေးရွာတွေဘက်ကိုဘုံကျဲတိုက်ခိုက်ခဲ့တာပါ။မလ၂ရက်နေ့မှာတော့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အတွက်ဒုက္ခသည်900ကျော်ဟာထိုင်းဘက်ကိုထွက်ပြေးလာခဲ့ရတယ်ဆိုပြီးစစ်ပေးရှောင်ဒုက္ခသည်တွေကိုအကူအညီပေးနေသူတို့က VOA ကိုပြောပါတယ
်အခုဖြစ်နေနေရတာဟိုထပ်ဆောင်ရမ်းဘက်မှာခင်ဗျပထမဒီကြရရတွေကလေနဲ့ဘုံကျဲတယ်အဲပထမရက်ကလူ100ကျော်ပြီးလာတယ်ပေါ့နော်ပြီးတော့ဆက်တိုက်ဆက်တိုက်အဲ့ဒီမှာတိုက်ပွဲတွေဖြစ်နေတယ်လေနဲ့လူဆက်တိုက်ကျဲတဲ့ခါကျတော့အာဒီလေးသူဆိုရှင်လူ900လောက်ရှိပေါ့နော်ပြေးလာတာဒီမှာကလေးတွေရောမျိုးကြီးတွေရောအတော်များပါတယ်ပေါ့နော်။ဒါဆိုတော့ဟိုအကူအညီတဲ့လိုအပ်တယ်လို့ကျွန်တော်တို့သတင်းရထားတယ်။အဲကျွန်တော်တို့ကတော့တွားကူဖို့ကျွန်တော်တို့ကချုပ်ကဲဆောင်ရွက်နေတယ်ပေါ့နော်။ဒါနဲ့တွားရတဲ့ဝိတွေအဲတော့ဟိုစိတ်တွေအများကြီးဖြတ်မှာဆိုတော့ကျွန်တော်တို့ဟိုပြင်တော့ပြင်ဆင်ရွှေ့ညံနေကြတယ်ပေါ့နော်။အ အခုကလေဘုံကျတာလည်းပါတယ်နောက်တိုက်ပွဲတွေကလည်းအဲ့တော်တော်လေးဖြစ်နေရပါတော့နော်အဲ့ဆိုတော့ဒါကြောင့်မို့သူတို့ပြေးလာကြတာ
မြန်မာနယ်စပ်ဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ထိုင်းဘက်ကိုမလ၂ရက်နေ့ထိရောက်ရှိလာတဲ့စစ်ဘေးရှောင်950ကျော်သွားပြီဖြစ်လို့ထိုင်းစစ်တပ်ကနယ်စပ်မှာနေရာချထားပြီးအစားအသောက်တွေပေးဝေနေပါတယ်။မြန်မာဘက်ကတိုက်ပွဲတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်ထိုင်းဘက်မှာတော့နယ်စပ်လုံခြုံရေးတွေတင်းကျပ်စွာချထားကြောင်းနလီစဝမ်တပ်ကတပ်မှုမိုက်တီချူပီချာကတော့အခုလိုပြောသွားပါတယ်
။ဖောက်ยึดฐานปฏิบัติการของฐานเมียนมาชื่อว่าฐานปูรุตุก็อยู่ตรงข้าม
အခုတိုက်ပွဲဖြစ်နေတဲ့နေရာဟာထိုင်းနဲ့အနီးဆုံးမြန်မာဘက်ကမှဖြစ်နေတာပါထိုင်းနိုင်ငံနေကြားနဲ့ကီလိုမီတာ800လောက်သာကွာဝေးပါတယ်။ထိုင်းစစ်တပ်အနေနဲ့ကတော့ထိုင်းပြည်သူတွေရဲ့အသက်အန္တရာယ်လုံခြုံရေးနဲ့ထွက်ပြေးလာတဲ့မြန်မာနိုင်ငံသားတွေကိုကာကွယ်ပေးဖို့ဖြစ်ပါတယ်။နောက်တစ်ခုကတော့လက်နက်ကိုင်အင်အားစုတွေထိုင်းနိုင်ငံဘက်ကိုဝင်မလာအောင်လဲသတိထားစောင့်ကြည့်နေပါတယ်ဆိုပြီးပြောသွားခဲ့ပါတယ်ရှင်
။အခုတော့ဒီမိုကရေစီရေးရအစီအစဉ်မှာကရင်ပြည်နယ်မြောက်ဝတီကကြားဖြန့်အွန်လိုင်းငွေလိမ်လည်တဲ့လုပ်ငန်းတွေကိုအပြင်းထန်နှိမ်နှင်းနေတဲ့ဆိုပေမဲ့လို့စနစ်တကျမဖြိုခွင်းနိုင်ဘူးဆိုရင်ဒေတာတွေမှာဆက်ပြီးတော့ကြီးထွားနေမှာဖြစ်တယ်လို့စိုက်ဘာရာဇမှုကိုစောင့်ကြည့်နေတဲ့အမေရိကန်အကြီးတန်းသူတွေတူကတိပေးလိုက်ပါတယ်။ထိုင်းမြန်မာနယ်စပ်ကတရုတ်ကြားဖြန့်ရာဇဝတ်ဂိုင်းတွေကိုတရုတ်နိုင်ငံဦးဆောင်ပြီးတော့ထိုင်းနဲ့မြန်မာသုံးနိုင်ငံပူးပေါင်းနှိမ်နှင်းနေတဲ့အခြေအနေနဲ့တောင်းနှစ်ချီတဲ့နိုင်ငံခြားသားအလုပ်သမားတွေနေရာပြန်ပို့ရေးစိန်ခေါ်ချက်တွေနဲ့ပတ်သက်လို့ USIP American ငြိမ်းချမ်းရေး Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေဆန်တာဝါကိုမှတ်ရင်ကျင်းနေက Zoom ကနေဆက်သွယ်မြင်ပြန်ထားပါတယ
်။မြောက်ဝတီကရွှေကုတ်ကိုနဲ့ GK Park စတဲ့နေရာတွေဟာလွန်ခဲ့တဲ့10နှစ်လောက်ကတည်းကစိုက်ဘာရာဇဝတ်လုပ်ငန်းတွေနဲ့ခေတ်သစ်စိုက်ဘာဂျုံပြူမှုစတဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့နေရာတွေပါ။တရုတ်ကြားဖြန့်ရာဇဝတ်ဂိုင်းတွေဟာဘုံမှုစော့ချစ်သူဦးဆောင်တဲ့ BGF ကရင်နယ်ကြားစောင့်တပ်နဲ့ DKBA ဒီမိုကရေစီအကျိုးပြုကရင်အမျိုးသားတပ်တွေနဲ့ပူးပေါင်းပြီးစိုက်ဘာရာဇဝတ်လုပ်ငန်းတွေကိုအကြီးအကျယ်တိုးချဲ့လုပ်ကိုင်နေကြတာဖြစ်တယ်လို့အစိုးရခန်းစာတွေကဖော်ပြခဲ့ကြပါတယ်။
Border Guard Force and Chitthu himself invited those criminals in and they built partnerships with more than
Chitthu Usamu Oma online ngwe lein le le lungan ngwe lou ni le nya baung 40 jaw ko Yazuwe gai ngwe ko BGF ka pay tha pi lo ai ka ne amyat win ngwe de amya pya yashi ni da ba ai ma chi thwa la ni de Yazuwe gai amya su ha Tiyu Yazuwe gai ngwe ye asei pai me phit par de Di gai ngwe ha naingan phyet jaw lein le mu baung mya swa ye nauk gwe ka adika yin ni myun nan tu de phit par de
ဒါကတော့ USIP မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှုဂျေးစင်တာဝါပါအခုတော့တရုတ်ကိုယ်တိုင်ပါဝင်ပြီးဖိအားပေးခဲ့တဲ့အတွက်ထိုင်းဆိုရနဲ့မြန်မာစစ်ကောင်စီတို့အပါအဝင်ကီရင်လက်နက်ကိုင်အဖွဲ့တွေပူးပေါင်းပြီးတော့ကြားဖြတ်တွေကိုနှိမ်နင်းနေတဲ့အခြေအနေနဲ့ပတ်သက်လို့ဂျေးစင်တာဝါကတော့အခုလိုသုံးသပ်ပါတယ်
Yeah, this does appear to be the most significant crackdown that we've seen.
ထိုင်းမြန်မာနယ်စပ်မှာလက်ရှိဖြိုခွင်းမှုဟာတော်လေးထူးခြားပါတယ်။အရင်တုန်းကဆိုရင်ထိုင်းအာဏာပါမျိုးဘက်ကလက်စစ်တအားနဲ့အင်တာနက်ဖြတ်တောက်လိုက်ပြီးတော့လူအနည်းချင်းလောက်ပဲတရုတ်ဒါမှမဟုတ်တခြားနိုင်ငံတွေကိုပြန်ပို့ပေးလိုက်တာပါပဲ။ပြီးတော့အရာအားလုံးပုံမှန်ဖြစ်သွားပြီးတော့ online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကလည်းပုံမှန်အတိုင်းဆက်ပြီးတော့လဲပတ်နေကြတာပါ။ပြီးခဲ့တဲ့နှစ်တွေကထိုင်းဘက်ကဖြိုခွင်းတယ်ဆိုတာအလွန်ဆုံးတစ်ပတ်နှစ်ပတ်လောက်ပဲကြာခဲ့တာပါ။တယောက်တာမျိုးမရှိခဲ့ပါဘူး။ဒီတစ်ချိန်ကတော့ပြင်းပြင်းထန်ထန်ဖြိုခွဲနေတာတွေ့ရပါတယ်။အွန်လိုင်းငွေလိမ်နဲ့ဂိုင်းတွေ၊ရာဇဝတ်သားတွေ၊ထိုင်းနဲ့အခြားအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးလို့မရအောင်ထိုင်းစစ်တပ်တွေကိုနေဆက်တလျှောက်ဖြန့်ပြီးတော့ချထားပါတယ်။ပြီးတော့ရွှေကုတ်ကနဲ့ KK Park မှာအားထားနေရတဲ့မီးစက်တွေ၊ဆိုလာပြားတွေကိုမသုံးနိုင်အောင်ဓာတ်ဆီကိုပါထိုင်းကဖြတ်တောက်ခဲ့ပါတယ်။တချို့မောင်ခိုသမားတွေကတရားဥပဒေစိုးမိုးရေးကိုရှောင်ကွင်းနိုင်ဖို့ကြိုးစားနေပေမဲ့နေဆက်တလျှောက်မှာထိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့တွေစောင့်ကြပ်နေတဲ့အတွက်ဓာတ်ဆီ၊ဒီဇယ်ဆီတွေတဲယူတာကိုဖြတ်တောက်ဖို့အထောက်အကူဖြစ်စေခဲ့ပါတယ်။နောက်ထူးခြားချက်ကထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးအဖွဲ့ DSI ကနေအွန်လိုင်းငွေလိမ်လည်တဲ့လုပ်ငန်းတွေနဲ့ပတ်သက်ရင်အဓိကကျနေသူတွေလို့မြင်ထားတဲ့ KNBGF ခေါင်းဆောင်တွေဖြစ်တဲ့ဘူမူကြီးစောချစ်သူ၊ဘူမုတ်တုံနဲ့ဘူမူတင်ဝင်းတို့၃ယောက်ကိုဖမ်းဝန်းထုတ်ဖို့ကြိုးစားနေတာဖြစ်ပါတယ်
။ So but with Karen armed groups like
အဲ့တော့ဒီ BGF ကရင်နယ်ခြားဆောင်တပ်နဲ့ DAB အဖွဲ့တွေကနေသူတို့နယ်မြေတွေထဲမှာရှိနေတဲ့နိုင်ငံခြားသားအလုပ်သမားတွေနေရပြန်ပို့ရေးလုပ်နေတဲ့အခြေအနေရောဘယ်လိုမြင်လဲရှင့
် And I think this time around really what the border
BGF နဲ့ Democracy ချုပ်ပြုကရင်မျိုးသားတပ်မတော် DAB တို့ဟာဒီရာဇဝတ်ဂိုင်းတွေနဲ့တိုက်ရိုက်ချိန်ဆက်နေပြီးတော့အဲ့ဒီလုပ်ငန်းတွေကနေသူတို့တော့ဝင်ငွေတွေစီးဝင်နေတာပါအဲ့ဒီအဖွဲ့တွေဟာပြဿနာကိုဖြေရှင်းမဲ့အစားနှစ်ဖွဲ့လုံးဟာတရားဥပဒေအရအကျိုးဆက်တွေကိုရှောင်ရှားဖို့ ဒီကုန်းကူမှုတက်ဖြတ်ရေးမှာပါဝင်ဆောင်ရွက်နေကြောင်းပြသနေပါတယ်။မြောက်ရီရွှေကုတ်ကိုနဲ့ကေကေပေါ့မှာရှိနေတဲ့လူပေါင်း1000ကျော်လောက်လူမျိုးရေးကြိုးပမ်းနေကြောင်းဘီဂျီအက်ဖ်ကပြသနေပါတယ်။တကယ်တမ်းတောင်ရင်မြစ်ဧရိယာတစ်ခုတည်းအွန်လိုင်းငွေလိမ်လည်လုပ်ငန်းတွေနဲ့ပတ်သက်နေသူပေါင်း300ကျော်ရှိနေပါတယ်။အဲ့ဒီထဲမှာတချို့ကလူကုန်းကူခံရသူတွေဖြစ်တယ်လို့တချို့ကလည်းလိုလိုလား
ို့ထိုင်းမြန်မာနယ်စပ်ကဖြိုခွဲမှုမှာတရုတ်နိုင်ငံရဲ့အခမ်းကဏ္ဍကိုရောဘယ်လိုမြင်လဲရှင်။တရုတ်ကအခုမှဘာကြောင့်ပါဝင်တာလဲ။မနစ်ကဆိုလို့ရှိရင်ဒီရှမ်းပြည်မြောက်ပိုင်းနယ်စပ်တစ်လျှောက်ကိုကံဘတ်မှာဆိုရင်စိုက်ဘာရာဇဝတ်ဂိုင်းတွေကိုနှိမ်နင်းပြီးချိန်မှာကရင်ဘက်မှာရှိနေတဲ့ရာဇဝတ်လုပ်ငန်းတွေကိုဆက်ပြီးတော့နှိမ်နင်းဖို့ပေါ့နော်။အဲ့ဒီအချိန်ကတောင်းဆိုမှုတွေရှိခဲ့ပါတယ်။ဒါပေမဲ့အခုချိန်ရောက်မှာတရုတ်ကဟိုထဲထဲဝင်ဝင်လှုပ်ဆောင်လာတာဘာကြောင့်လို့မြင်ပါလဲရှင်။
Over the last year you've really seen where the
big end တွေတွင်တရုတ်နိုင်ငံတရားရုံးတွင်လည်းရဲတပ်ဖွဲ့ဝင်တွေဟာတရုတ်မြန်မာနယ်စပ်ရှောက် online ငွေလိမ်လည်တဲ့ဂိုင်းတွေကိုအပြင်းထန်ဖြိုခွဲနှိမ်နင်းနိုင်ခဲ့ပါတယ်။ကိုကန်နယ်ကြားဆောင်တပ်တွေထိန်းချုပ်ထားတဲ့နေရာတွေမှာလူပေါင်း 4,000 ခွဲကျော်နဲ့လက်ပတ်နေတဲ့အဓိက online ငွေလိမ်လည်ဂိုင်းပေါင်း 200 ကျော်ကိုသူတို့လုပ်ငန်းတွေရပ်ဆိုင်းသွားအောင်လုပ်နိုင်ခဲ့ပါတယ်။အဓိကရာဇဝတ်ဂိုင်းခေါင်းဆောင်တွေကိုဖမ်းဝမ်းထုတ်ပြီးတော့မြန်မာစစ်တပ်အပေါ် PR ပေးခဲ့ပါတယ်။ဒါကြောင့်နောက်ဆုံးမှာစစ်ကောင်စီဟာသူတို့နဲ့ဆက်နွယ်နေတဲ့နေကြဆောင်တပ်ကအဓိကကြတဲ့ကိုကံတွေကိုတရုတ်ကိုလွှဲပြောင်းပေးခဲ့ရပါတယ်။ဒီလိုစစ်ဆေးရေးယူမှုတွေလုပ်နိုင်တဲ့အတွက်တရုတ်ကသူ့အောင်မြင်မှုကိုသူ့ပြည်သူတွေကြားဂုဏ်ယူနေချိန်မှာတရုတ်ရှင်မင်းသားဝမ်ဂျင်ထိုင်းမြန်မာနယ်စပ်ကနေရွှေကုတ်ကိုစိုက်ဘာလိန်လေတဲ့လုပ်ငန်းတွေစီကိုလူကုန်ကူးခံရတဲ့တဲ့င်းကတရုတ်ဆိုရအတွက်အတော်လေးအထိနာစေခဲ့ပါတယ်။တာဝန်ရှိသူတွေကိုပြင်းပြင်းထန်ထန်ရေးယူဖို့ဆိုရှယ်မီဒီယာပေါ်မှာလူသန်းပေါင်းများစွာကနေတရုတ်အာဏာပိုင်တွေစီကိုတောင်းဆိုခဲ့ကြပါတယ်တေယိုမင်းသားဝမ်ဂျင်အမှုမှာပုံမခင်မီစံပြတဲ့လူကုန်ကူးမှုပုံစံပြောင်းလဲလာတာတွေ့ရပါတယ်ရာဇဝတ်ဂိုင်းတွေဟာလူတူးချင်းစီကိုထိုင်းနိုင်ငံမှာမြင်မာတဲ့လောကလာစာတွေရမယ်ဆိုပြီးအလုတ်ဂိုင်းလိန်လဲဆွဲဆောင်ပြီးတော့နေပယ်တီးတီးမှာကြွန့်ကျင်သူတွေကိုပါပြစ်မှတ်ထားထိုးဖောက်လာတာဖြစ်ပါတယ်တေယိုအနေနဲ့မဖြစ်မနေဖြိုခွဲရမယ့်အနေအထားရောက်လာပြီးတော့ထိုင်းနိုင်ငံကိုဖိအားပေးခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံဟာဆိုရင်လဲတရုတ်ခီးသွားတွေအတွက်အန္တရာယ်ဖြစ်တဲ့နိုင်ငံအဖြစ်တရုတ်ကသတ်မှတ်ခဲ့ပါတယ်ဒါကြောင့်ဇန်နဝါရီလလယ်မှာတော့ထိုင်းနိုင်ငံမှာစီးပွားရေးခရက်ရိုက်ခတ်မှုတွေပေါ်လွင်ခဲ့တယ်လို့တရုတ်ခီးသွားလုပ်ငန်းကျဆင်းလာခဲ့ပါတယ်။အခုဆိုရင်တရုတ်နိုင်ငံရဲ့မှုခင်းတိုက်ဖြတ်ရေးထိတ်တန့်တောင်းရှိသူတဦးကိုယ်တိုင်ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ထီသွားရောက်ပြီးတော့အွန်လိုင်းငွေကြေးလိမ်လည်မှုမှာအချက်ကြာကြတဲ့နေရာတွေကိုကိုယ်တိုင်ဝင်ရောက်ပြီးစစ်ဆေးရေးတွေကိုကြီးကြပ်ကုတ်ကဲခဲ့ပါတယ်။ဒါဟာဒေသအတွင်းနိုင်ငံဖြတ်ကျော်ရာဇဝတ်မှုနှိမ်နင်းရေးမှာအခုလိုတတကြွကြွပါဝင်ဆောင်ရွက်ပြီးတော့တရုတ်ရဲ့အခမ်းအနားကိုကြီးမားစေခဲ့ပါတယ်။
ထိုင်းနိုင်ငံဘက်ကနှိမ်နင်းမှုတွေအပြင်းထန်စတင်ချိန်မှာတရုတ်ပြည်သူလုံခြုံရေးလက်ထောက်ဝန်ကြီးလျိုကျုံရင်ကိုတိုင်ထိုင်းမြန်မာနယ်စပ်ကိုရောက်လာခဲ့တာပါ။အဲ့ဒီနောက်စစ်စင်ရေးအတွက်လဲထိုင်းနဲ့မြန်မာတာဝန်ရှိသူတွေနဲ့ဝန်ကြီးလျိုကျုံရင်ကညှိနှိုင်းဆွေးနွေးခဲ့ပါတယ်။တရုတ်ပြည်သူလုံခြုံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာလဲလာမယ့်ရက်ပိုင်းတွေအတွင်းနောက်ထပ်ယာနဲ့ချီတဲ့တရုတ်နိုင်ငံသားတွေနေရပြန်ပို့နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဖော်ပြထားပါတယ်။စင်ဟွာသတင်းဌာနကတော့ရွှေကုတ်ကိုနဲ့ KK ဘက်ကနေပြန်ပို့ခံရတဲ့တရုတ်နိုင်ငံသားတွေကိုလိန်လယ်မှုမှာတန်တရားရှိသူတွေရာဇဝတ်သားတွေဖြစ်သုံးနှုန်းထားပါတယ်။ဝင်ကြီးလီယိုကလည်းစိုက်ဘာရာဇဝတ်လုပ်ငန်းတွေကိုဖြိုခွဲတဲ့စစ်စင်ရေးတွေဟာတရုတ်နိုင်ငံသားတွေဘေးကင်းရေးအတွက်သာမကဒေတာရင်းရာဇဝတ်မှုတွေတားဆီးရေးမှာအရေးကြီးကြောင်းပြောကြားခဲ့ပါတယ်။
That you know we can see now the multinational operation are shaking
အခုဆိုရင်နိုင်ငံပေါင်းစုံပါဝင်ပြီးတော့နှိမ်နင်းဖြိုခွဲမှုကြောင့်ပေါ့နော်စိုက်ဘာလိန်လေတဲ့ဂိုင်းတွေကိုတုံ့လှုပ်စေတာတော့မြင်တွေ့နိုင်ပါတယ်ဒါပေမဲ့ Jason Tower အစောပိုင်းမှာပြောသွားသလိုပေါ့နော်ဒေတာရင်းမှာနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေပပြအောင်လှုပ်ဖို့ကြိုးပမ်းအားထုတ်မှုတွေမှာလုံလောက်မှုမရှိသေးဘူးဆိုတာဘာကြောင့်ပါလဲရှင်
I mean there are several issues at play here. First of all is that these are transnational
ဘူးဆိုတဲ့နေရာမှာအဓိကပြဿနာတွေရှိနေပါတယ်။နိုင်ငံဖြတ်ကျော်ရာဇဝတ်မှုကျွလွန်တဲ့အဖွဲ့အစည်းတွေဟာနိုင်ငံအများပြားမှာရှိနေပါတယ်။မြန်မာ၊ကမ္ဘောဒီးယား၊လာအိုနဲ့ဒူဘိုင်းနိုင်ငံတွေကြားမှာဒီရာဇဝတ်ဂိုင်းတွေကနေအပြောင်းလဲလုပ်နေကြတာပါ။ဥပမာကိုကန့်နယ်ကြားဆောင်တက်ထိန်းချုပ်တဲ့နေမြေတို့မှာရာဇဝတ်ဂိုင်းတွေကိုနှင်းနှင်းလိုက်တဲ့အခါမှာထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ကိုချက်ချာနေရာဖြစ်ရွှေ့ပြောင်းသွားခဲ့ပါတယ်။နောက်ပြီးတော့အရန်အနေနဲ့လှုပ်ထားတဲ့နေရာတော်တော်များများဟာကမ္ဘောဒီးယားမှာရှိနေပါတယ်။ဒီရာဇဝတ်ဂိုင်းတွေရဲ့စူးစီးမှုကိုဖြိုခွဲလို့မရဘူးဆိုရင်သူတို့တွေဟာကျန်တဲ့နေရာတွေမှာဆက်ပြီးတော့လုပ်နေကြမှာပါ။
ဒုတိယစင်ကော်ချက်အဖြစ်ဂျေဆင်တာဝါထောက်ပြထားတဲ့အချက်ထဲမှာအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းကောင်းဆောင်တွေကိုထိထိရောက်ရောက်အရေးမယူနိုင်တာဖြစ်တယ်လို့ဆိုပါတယ်။သက်ဆိုင်ရာနိုင်ငံတွေရဲ့တရားဥပဒေစိုးမိုးရေးနှဲပါမှုအာဏာပိုင်တွေကြားမှာအကျင့်ပြတ်ချဆမှုတွေရှိနေပြီးသူတို့ကိုအကျိုးမြတ်တွေပေးထားတဲ့အတွက်ရာဇဝတ်ဂိုင်းတွေကသူတို့ရဲ့လုပ်ငန်းတွေကိုပေါ်ပေါ်တင်တင်လုပ်နေကြတာဖြစ်ပါတယ်။
And then lastly, you don't really have, I think, strong mechanisms in place.
You know, even if you have a lot of people who are in the cyber lane, they will be able to get a lot of people who are in the cyber lane. If you have a lot of people who are in the cyber lane, they will be able to get a lot of people who are in the cyber lane. Thai Anabang Rupak, if you have a lot of people who are in the cyber lane, they will be able to get a lot of people who are in the cyber lane. But if you have a lot of people who are in the cyber lane,နဒါဇင်ကျော်လောက်ကဖြစ်နေတော့ဒီလိုငန်းစင်မှာစင်ခုံမှုများစွာရှိနေပါလေ
လက်ရှိမြောက်ရီဘက်ကနေတောင်းတဲ့ချီတဲ့နိုင်ငံသားတွေနေရပြန်ပို့နေတဲ့အခြေအနေကိုတော့ကရင် BGF ပြောခွင့်ရဗိုလ်မှူးကြီးနိုင်မောင်စောကိုဆက်သွယ်မေးမြန်းကြည့်ပါတယ
်အခုစစ်တီ AR 1000ကျော်ကျွန်တော်တုံးတာလေစစ်တီ AR 1000တုံးပြီးတော့မှကျွန်တော်ဒါကိုနံပါတ်1ကဒီအရာအလုံးကျွန်တော် Facebook မှာတစ်ခုလောက်တယ်ပြီးတော့အဲ့ site တွေထဲကိုဝင်ပြီးတော့ချိန်မှုန်းယူလောက်တာပေါ့အဲ့တည်းမှာရှိတဲ့ KTV hotel မကြံပေါ့အခုရောင်းချမင်းမမကြံအခုခေါ်ထုတ်တာပေါ့ဟုတ်ကျွန်တော်တို့ကအဲ့ဒီကနေပြီးတော့
ဟုတ်ပြီ
ဒီကြည့်ကျွန်တော်တို့ယာယီထားတဲ့စခန်းရှိတယ်အဲ့စခန်းကိုပို့အဲ့မှာမှာတက်ဆိုင်ရာလာဝကတို့ဒေတာပွဲတို့ကနေပြီးတော့တို့ရဲ့လောလောလောလောညီရည်လာစစ်စစ်တာပေါ့အဓိကတော့ပြည်နေတံပေးဖို့အတွက်ပေါ့အ
ခုက
ကျွန်တော်နံပါတ်1ကတော့အင်ဒိုနီးရှားတိုင်ရောင်းလာမဲဆောက်ရောက်ပြီးတော့ကြားတယ်နံပါတ်2အများဆုံးတည်ရုပ်ဒုတိယဒါတော့အင်ဒိုနီးရှားသုံးကဗီယက်နမ်တလေးကမလေးရှားငါးကထိုင်ဝမ်ခြောက်ပါကစ္စတန်ခုနှစ်အိန္ဒိယပစိယူဂန်ဒါကိုအီသီယိုးပီးယားဆက်တစ်နီပေါ်ဒေါက်တာဆေနီပေါ်ဆက်တစ်ထိုင်းဆက်နှစ်ရဝမ်ဒါဆက်သုံးကင်ညာဆက်လေးကမ္ဘောဒီးယားဆက်ငါးဂါနာတို့လို့ဆိုဟိုကျွန်တော်စီစီးရောက်တာတရားဝင်ရောက်တာဆက်ငါးနိုင်ငံအခုလက်ရှိကတော့ဟိုဟိုစစ်စင်းလုပ်နေတဲ့အဖွဲ့တွေကတော့ဒီနေနေလုပ်တဲ့အဖွဲ့တွေစီကတတိယရတာကတော့ဟိုနိုင်ငံ30နီးပါးရှိပြီလို့တော့ကျော်ပြောတာ
အဲ့တော့ဒီ call center တွေတည်းဝင်ပြီးတော့နှိမ်နှင်းမှုတွေကရောရပ်သွားပြီလားရှင
်မရပ်သေးဘူးဒါပေမဲ့ကျွန်တော်တို့ကခရီးမတွင်ဘူးဖြစ်သွားတယ်ဆိုတာလက်ရှိကကျွန်တော်တို့ဒီလူတွေထားဖို့အခက်ကြီးတယ်တော့ရှိရမူလကကျွန်တော်တို့ဟိုဒီမော့ဟိုတို့ပြောတဲ့အတိုင်းတရက်တစ်ထောင်တော့ကျွန်တော်ပို့နိုင်တယ်ဆိုရင်ခုနကကျွန်တော်တို့ရဲ့ဒီအထူးအဖွဲ့အလုပ်လုပ်တာကအများဆောင်ပါမယ်လေ။အခုကအဲ့လိုမဟုတ်တော့ကျွန်တော်တို့ကအခုစပြီးတော့ operation လုပ်တဲ့ချိန်စနေပြီးတော့ပရမတ်တောက်က200ဒုတိယတောက်က300တတိယတောက်က112ယောက်ပဲခေါ်တယ်။ဆိုတော့အခုမှလူပေါင်း612ဦးပေါ့။အဲ့ဒီမတိုင်ခင်မှာကျွန်တော်တရားဝင်မှလွှဲခဲ့တာက62ဦး။အလုံးပေါင်း683ဦးပဲလွှဲနိုင်သေးတယ်။အကွာဒီမှာလည်းပြဿနာတွေတော်များတယ်အချင်းချင်းခိုင်ရန်ဖြစ်ပေါ်တဲ့ပြဿနာတွေနောက်ဟိုဟိုတနည်းညာဆိုလဲဟိုထွက်ပြေးဖို့ကြိုးစားတာတွေတော်တော်ထဲရလာဒါဆိုကျွန်တော်ကအချုပ်သားလည်းမဟုတ်တော့လေဟိုသူတို့လည်းတအားဒုက္ခရောက်တယ်ကျွန်တော်တို့ဒီမှာဟိုသူတို့ခဏခိတခဏထိန်ချောလာ
ဒါဆိုရင်လူတွေနေရပြန်ပို့ရေးကိစ္စကလားနဲ့ချီပြီးတော့ကြာသွားနိုင်တဲ့အခြေအနေမျိုးရှိနေတာလားရှင
့်ကြာမယ်လို့ကျွန်တော်ထင်တယ်ဘာကြောင့်ဆိုတော့အခုဒီနိုင်ငံသားတွေမှာဘလူပုံစံနဲ့ဘလူရောက်ရတယ်ကျွန်တော်တို့ကစဉ်းစားလို့မတော်သူတို့လည်းပြန်မေးရမယ်အခုကျွန်တော်နိုင်ငံမှာလည်းတန်ယုံမရှိတဲ့နိုင်ငံလည်းပါတယ်ထိုင်းနိုင်ငံမှာတန်ယုံမရှိနိုင်ငံသားဒီနိုင်ငံသားတွေဆိုရင်ကျွန်တော်ဒုက္ခရောက်ပြီ
ဖီယိုအမေရိကန်တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်Radio season နေမှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိထုတ်လင်းနေ View မနေ့ခင်း Radio season ပထမပိုင်း나이ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်လိုင်းတိုမီတာ25 kHz 11865လိုင်းတိုမီတာ32 kHz 6753ညာနဲ့လိုင်းတိုမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနိုင်ဆက်နိုင်ပါတယ် View ညာချမ်း Radio season ကိုည9နိုင်ကနေ10နိုင်အထိလိုင်းတိုမီတာ19 kHz 15653ညာလိုင်းတိုမီတာ25 kHz 11883ညာလိုက်တိုမီတာ30 kHz 9963ညာတို့အပြင်ပထမပိုင်း나이ဝက်နဲ့စနီတနူးနေနေဒီမှာထပ်တိုးလိုက်လမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ အစီအစဉ်အစအဆုံးကိုလူမျိုးဆွေရုပ်တံလိုင်း UA မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းဓာတ်ဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
။မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေဆက်လက်ထုတ်လွှင့်နေပါတယ်။စစ်ကောင်စီက2025နှစ်ကုန်ပိုင်းမှာရွေးကောက်ပွဲကျင်းပမယ်လို့ပြောဆိုထားပါတယ်။နောက်ဆုံးထွက်ပေါ်လာတဲ့သတင်းကတော့မြို့နယ်ပေါင်း330ရှိတဲ့အနေနဲ့မြို့နယ်130မှာရွေးကောက်ပွဲလုပ်ဖို့စစ်ကောင်စီကပြင်ဆင်နေတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။အမှန်တကယ်ပဲ2025ခုနှစ်ထဲမှာရွေးကောက်ပွဲကျင်းပပြုလုပ်နိုင်မလား။စစ်ကောင်စီကိုစန့်ကျင်တော်လှန်နေတဲ့အင်အားစုတွေကရောစစ်ကောင်စီရဲ့ရွေးကောက်ပွဲကိုစန့်ကျင်တားဆီးနိုင်မလား။2025အတွင်းမှာအဆုံးသတ်တိုက်ပွဲတွေရောဖြစ်ပေါ်လာနိုင်သလား။အနာဂတ်မြို့မနိုင်ငံရေးကိုဘသူတွေကအဆုံးပြပေးမလဲဆိုတဲ့အကြောင်းတွေကိုတော့ဆောင်းပါရှင်ပြည်သွင်းနိုင်ကကမ္ဘာမြေမှာမီဒီယာမြင်ကွင်းကဏ္ဍမှာဆွေးနွေးတင်ပြထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြေမှာမီဒီယာမြင်ကွင်းကဏ္ဍကနေမသေးကြမရေရာသေးတဲ့ရွေးကောက်ပွဲနဲ့2025မြန်မာနိုင်ငံရဲ့အခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။အနာဂတ်မြန်မာနိုင်ငံရေးကိုဆုံးဖြတ်ဖို့မြန်မာပြည်သူလူထုအပေါ်မှာမူတည်တယ်လို့မှတ်ချက်ပြီးပြောကြားလိုက်သူကတော့မလေးရှားနိုင်ငံသားရေးဝန်ကြီးမိုဟာမက်ဟာဆန်ဖြစ်ပါတယ်။မလေးရှားဟာလက်ရှိအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌနိုင်ငံလည်းဖြစ်ပါတယ်။2025ဇန်နဝါရီမှာအာဆီယံလက်ကျဥက္ကဋ္ဌဖြစ်မလေးရှားနိုင်ငံကလွှဲပြောင်းတာဝန်ယူပြီးမှမြန်မာနိုင်ငံပေါ်ထားတဲ့အာဆီယံရဲ့သဘောထားလည်းထွက်ပေါ်လာပါတယ်။အဲ့ဒါကတော့မြန်မာနိုင်ငံမှာရွေးကောက်ပွဲတဲ့ငြိမ်းချမ်းရေးကိုဦးစားပေးလှုပ်ဆောင်ရမယ်ဆိုတဲ့သဘောထားပဲဖြစ်ပါတယ်။ဆိုလိုတာကတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာရွေးကောက်ပွဲလုပ်ဖို့ဘယ်လိုမှမသင့်တော်ဘူး။ဒီတော့ရွေးကောက်ပွဲတဲ့လက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံတွင်းကပဋိပက္ခတွေကိုအရင်ရှင်းဖို့လိုတယ်။အဲ့ဒီလိုဖြေရှင်းရမှလည်းပြည်ပနိုင်ငံတွေတဲ့မြန်မာပြည်သူလူထုရဲ့သဘောထားကသာအဓိကကြတယ်မြန်မာပြည်သူလူထုရဲ့သဘောထားကသာအဆုံးပြတ်ပေးမှဖြစ်တယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးကဆိုလိုတာဖြစ်ပါတယ်အာဆီယံရဲ့သဘောထားကရွေးကောက်ပွဲတဲ့ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးလှုပ်ဆွေးကျင်တယ်လို့ဆိုပေမဲ့မြန်မာစစ်ကောင်စီကတော့ရွေးကောက်ပွဲကိုပဲဦးစားပေးလုပ်မဲ့သဘောရှိပါတယ်ဘာကြောင့်လဲဆိုတော့ဖေဖော်ဝါရီ25ရက်နေ့ DVB သတင်းမှာမြို့နယ်130မှာသာရွေးကောက်ပွဲလုပ်ဖို့စစ်ကောင်စီကပြင်ဆင်နေတယ်ဆိုတဲ့သတင်းတပုတ်ကိုဖော်ပြထားတာတွေ့ရလို့ပါမြန်မာနိုင်ငံမှာမြို့နယ်ပေါင်း330ရှိတဲ့နဲ့စစ်ကောင်စီကမြို့နယ်130မှာပဲရွေးကောက်ပွဲလုပ်ဖို့ပြင်ဆင်နေတယ်ဆိုတော့မြို့နယ်တွေရဲ့3ပုံ2ပုံမှာပဲရွေးကောက်ပွဲလုပ်နိုင်မဲ့အနေအထားမျိုးဖြစ်ပါတယ်စစ်ကောင်စီကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ဖို့အခြေအနေမပေးတဲ့ကြားမှာဘာကြောင့်ရွေးကောက်ပွဲကိုဇွတ်လုချင်နေရတာပါလဲVOA မြန်မာပိုင်းအက်ဒီတာဦးကျော်စံသားကတော့စစ်ကောင်စီဟာတရုတ်ရဲ့ဖိအားကြောင့်ရွေးကောက်ပွဲကိုလှုပ်ချနေတာဖြစ်တယ်။ဟုတ်တော်ရှိမဟုတ်တော်ရှိစစ်ကောင်စီဟာသူတို့ရဲ့တရားဝင်မှု legitimacy ကိုပြသနိုင်ဖို့ရွေးကောက်ပွဲကိုလှုပ်ချနေတာဖြစ်တယ်။နောက်ပြီးတော့သူတို့ရဲ့ထွက်ပေါက်ဟာရွေးကောက်ပွဲဖြစ်နေလို့ပါပဲလို့ဖေဖော်ဝါရီ19ရက်နေ့ကထုတ်လွှင့်ခဲ့တဲ့အက်ဒီတာနဲ့ဆွေးနွေးကမှပြောကြားသွားတာတွေ့ရပါတယ်။တခါစစ်ကောင်စီခေါင်းဆောင်ကဒီနှစ်ထဲမှာရွေးကောက်ပွဲကျင်းပမယ်လို့ပြောဆိုထားပေမယ့်လို့ဖေဖော်ဝါရီ20ရက်နေ့ကပေးပို့တဲ့89နှစ်မြောက်ချင်းမျိုးသားနေတဝင်းလွာမှာတော့နိုင်ငံတော်အားလုံးအေးချမ်းတည်ငြိမ်မှသာရွေးကောက်ပွဲကိုကျင်းပနိုင်မှာဖြစ်တယ်လို့ပြောပြန်တဲ့အတွက်ဒီနှစ်ထဲမှာရွေးကောက်ပွဲလုပ်မှာမဟုတ်တော့ဘူးလို့တုံ့တမှုတွေလည်းရှိလာပါတယ်။ဒါကြောင့်စစ်ကောင်စီအနေနဲ့ဒီနှစ်ထဲရွေးကောက်ပွဲလုပ်မှာလားမလုပ်ဘူးလားဆိုတာခံမှန်းရခက်တဲ့ကိစ္စဖြစ်ပါတယ်။ဗဟေလိတပုတ်လို့ဖြစ်နေပါတယ်။ဆောင်ကြည့်လေလာသူတချို့ကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးစစ်ကောင်စီကိုယ်တိုင်တွေ့ဝေနေတယ်။ဆုံးပြဖို့အခက်တွေ့နေပုံရတယ်လို့ဆိုကြပါတယ်။နိုင်ငံတကာသတင်းမျက်နှာစာတွေမှာတော့မြဝတီရွှေကုတ်ကူဒေသကကြားဖြတ်နှိမ်နှင်းရေးသတင်းတွေကနေရာယူထားတာတွေ့ရပါတယ်။ဒါ့ပြင်မြန်မာနိုင်ငံတွင်းမှာတော့စစ်မှုထောင်ဥပဒေကြောင့်ပြည်သူတွေအတိဒုက္ခရောက်နေကြတဲ့သတင်းတွေကဦးစားပေးဖြစ်ပါတယ်။စစ်မှုထောင်ဥပဒေရဲ့ဤဥပဒေထွက်လာပြီးနောက်ပိုင်းမှာလူငယ်တွေနိုင်ငံခြားထွက်ခွင့်ပိတ်တဲ့သတင်းတွေနိုင်ငံခြားရောက်နေတဲ့လူငယ်တွေကိုစစ်မှုထောင်မှုပြန်ခေါ်ခိုင်းတဲ့သတင်းတွေဇက်တိုက်ကြားနေရပါတယ်။စစ်မှုထောင်ဥပဒေဟာမိသားစုတိုင်းလူတန်းစားအလွှာတိုင်းကိုစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်စေတဲ့ဥပဒေပါ။ Simuran Ubrejan, Tika Kanzani Jayare, Auche Pidu Regu, Titi Yoyo, Agagwe Benhinde, a Poesi, Eazu Rilem Shidalu, Simuran Ubrega, Lumiao Yi, Damamho, Simura Umregu Sanjin Yi, Mahavia Jare Nilandu Chama, Posan Benhinda Mule Maduya Wabu. Pioyayen, Sikonsi Ye, Adiarama Simu Tankainagu, Titi Yoyo, Madasi Nanja Wabu. Achegan Luranza Pidu Reha, Modo Tankani Jayare, a Pisone, Joni Jayarava. Alaruabe, Sikonsi Yanine, Dinitema Yuka Buego, so a den Lolame Suyo. Bellu Dasi Namele, Vioe Erida Ujo Sanda Biodlube, Hodoshi Mahodoshi, Yuka Buego, a pia the botte, Loka Yinio, Bellu Tompia Jamale. Simura Uri Lube, Modo Tang Kanjaya Mala. Sikonsi Jembare, Yuka Bueha, Deamu and Babu Bioyo, Adima Mabuabu, Jenya Jet Toyo Nero, Loloma Mohu, Sujabare. Dajongle, Mimanangaye, and Nagat, Ganjamaha, be rinsed Bomada Moody Nide, the Niavia, sit and Nida Yi Borin da Dini Varelu, Pamoka, Didinam Ponsu di Raga, Bengal Boost, the Rinsama, two Amingu, Yida Gera, Pimava. Atona Sanga, Mimanangaye, Chinigu, Anthony Davis Kale, Isha Times Ma, Soundabu Yida Bare, Asunda Bangu, Yaldoan Nide. Lemian Zuabiangle Nido, Miamma Birinsi Sure, Sauma Pipare. Eri Saumama, Siana Dina Leni Pijima, Sigonsia, Doka Yao Nibi, Meloemadu Pujarome. Deonanga Sigonsi Gu Wimbi, Gagwe Biniare. Sigonsia Trapo, Yuka Webu, Deoga Taukanide. Dolae Eazuri Jama, Bamane, Dianda Lumiozuri. A chinchin a miyama duwe, kwebya ni jare, sare gongshu siya a chong yare gu jya ni yare. Natao na sang ama, miyama na ngaye piriunsi a chini ha, bari pila me sura, didi jaja kamambu kade lu suya me. Na pe lo ma, ane je guzi chini jare. Dabi me, taimbi ye siwa ye ne, lumudoka a chini rikaro, po su la na ziya shide. Dilo a chini miyo ma, Tinshabi ledwe jare a chen cheguro, miendu yare. Patama chegaro, Dianda lena gainta puerriga, Buha jaja tozi simbi, Duroya de da rigu, gong gong tencho tana in dagu, du yare. Dudia chegaro, Leni jaong, Piojasi sen nuena in gebi me, Susu sisine, Mahabu amyak, mapilla dide, Pamato la ita puerri, Lushamu pipare. De da la bidia da puerri, she nibi me, Amira da puerri, pi. Now the same, but that land like they woo. PDF Driha, now the same debi, the zoo does eat a dine nine mother, sitago and nine dine nine ma pite. Somewhere, Sonda Maro, Bellu where pipi, Aji dine the lena kind da puerie, Usa Mune, Jebiane, Biao Justice in Yiriha, Nanga yayo, Siwa yaba, Diwali Kayalu, Niba Pinide, Sikonsigo, change out lani be pite. Sikonsi in it, Nico ma, Jembabu Side, Sude. Maya did it, Yopia, Yuka, Madangema, Dissing Komu Dandrigo, Kaya Nine Barel, Sambashi, Anthony Davis got Subare. Malaysia Nanganjai Wunjiga, Anaga Myanmar Nangayego, Sombiapu, Myanmar Bidulu, a Boma Mutige, Pamoka Didina Bansu di Ragaro, Myanmar Nangaye, Anaga, Ganjamaha, Birunse Boma da Mutinide, Anthony Davis Garo, Dida like PDF Tapue Rigo. The Suda Zide Suzy B, Amira and Tapuri Pi, the Center Lan Naima, Sitago and Nine Dine Naima, Pide Lu Sure, Myanmar Nanga Isaya, Ami and Didigo, Dimbala Yavar, Kamya.
Kuroma Mathe Chara Jang Yarina Patalu Chelen a TPU Pop Yat Hare View a Polygraph Yotan video within Sepame. Russia got Ukraine and Ninja Yisunipo, Trump got Russia, Tamara, Putin of Pia, Pibro, Change Out Delu, Russia got Piovare, Telegram, Piane, Video Male, Trump got Change Out Tara Driabare, Atezigo, Chele, Chekamiro, Mamma, Deputare, View a Polygraph Yotan Matin Set Habare.
Russia and Ukraine and Ninja is Sunibu, Tamara Vladimir Putingo, American Tamara Donald Trump, a Tempi are paid hello. Russia Ludoma Andrew Ainsiavka, January in a second Yaniga, Suswedovari. Putin ha, Natasa Kunima, Yaruga Pujakan, Biranau, Sanabia, Luuya, Lechane, the Songare, လီဗျာအာနာရှင်ဟောင်းဂက်ဒါဖီလိုဖြစ်သွားနိုင်တယ်လို့ထရန့်ကချိန်ချောက်ခဲ့ကြောင်းရုရှားနိုင်ငံပိုင်ရော်စီယာ1ရုပ်တံလိုင်းလူကြီးအများဆုံးအချိန်ပြတဲ့မိနစ်60အစီအစဉ်မှာ ICF ကပြောသွားပါတယ်ဒူမာလွတ်တော်အမတ်အန်ဒရီ ICF ကထရန့်ကကျွန်တော်တို့တမရကိုရဟန်းဆိုင်ဆိုင်ချိန်ချောက်သွားတယ်လို့ပြောရမယ်ဆွေးနွေးပွဲဆောက်ဖို့ဖိအားပေးပြီးဂက်ဒါဖီရဲ့ဇက်သိမ်းကိုသတိထားဖို့ပြောသွားတယ်လို့ပြောပါတယ်အဲ့ဆွဆွဲချက်ကအမှားကြီးပါသမ္မတထရန့်ပြောတယ်ဆိုတဲ့စကားဟာယူကရိန်းဘလော့ဂါတွေဖန်တီးပြီးတော့ Telegram စာမျက်နှာတွေမှာဖြန့်ဝေခဲ့တဲ့သတင်းတုဗီဒီယိုကနေယူထားတာဖြစ်ပါတယ်။ဇန်နဝါရီ23ရက်နေ့မှာဘဇာစီဟူစတန်ဟူစတန်မှာအခြေစိုက်စခန်းဆိုတဲ့ယူကရိန်းဘာသာ Telegram စာမျက်နှာကပူတင်ကိုထရန့်ပြောတယ်ဆိုတဲ့ဗီဒီယိုဖိုင်တစ်ခုတင်ခဲ့ပါတယ်။ဗီဒီယိုမှာရုရှား1နိုင်ငံပိုင်ရုပ်တံအမတ်တစိုက်တွေပါပြီးတော့ရုရှားဘာသာပြန်အသံနဲ့ထုတ်လွှင့်ခဲ့တယ်လို့ဆိုပါတယ်။ဗီဒီယိုထဲမှာထရန့်ကပူတင်ကအကောင်းနဲ့ခေါင်းဆောင်တူဆိုပြီးတော့လေးစားပါတယ်ဒါပေမဲ့သူကအန္တရာယ်များတာတွေအမြဲလုပ်တယ်ပြီးရင်စက်သေးမကောင်းဘူးဆာဒန်ချောင်းချက်စကူးနဲ့ပြီးတော့ဂဒါဗီရိုရဲ့အဖြစ်ကိုမှတ်မိကြမှာပါအသေးစိုးပါဒါကြောင့်ဘလို့အဆုံးသတ်လဲဆိုတာပြောနေတာပါဒါတော့ဗလာဒီမီယာလည်းအဲ့လိုမဖြစ်စေချင်ပါဘူးလို့ပြောနေပုံရပါတယ်ဒီဗီဒီယိုကဇန်နဝါရီလ24ရက်နေ့မှာလူမှုကွန်ရက်တွေနဲ့သတင်းမီဒီယာတွေအထိပြန့်နှံ့သွားခဲ့ပါတယ်နောက်ပိုင်းမှာတော့ဘာသာရဲ့ဈေးကွက်စီးပွားရေးအဖွဲ့ကဒီဗီဒီယိုဟာ AI နည်းပညာသုံးပြီးတော့ဖန်တီးထားတဲ့ deep fake ဗီဒီယိုအတုဖြစ်တယ်လို့ပြောလာပါတယ်။ဘာသာရဲ့ website မျက်နှာမှာတော့ကျွန်တော်တို့ကတိတ်မိုက်တဲ့ deep fake တွေဖန်တီးပါတယ်လို့ရေးထားတာပါ။ Ukraine website မျက်နှာတွေဖြစ်တဲ့ New Voice Anticor နဲ့ Georgia နိုင်ငံကအချက်လက်စစ်ဆေးတဲ့ Myth Detector တို့ကလည်းအဲ့ဒီဗီဒီယိုဟာအတုဖြစ်တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ January 22ရက်နေ့မှာတော့ Trump ကရုရှားကိုယူကရိန်းကျူးကျော်မှုရပ်တန့်ဖို့တိုက်တွန်းခဲ့ပြီးငင်းချိုင်းရေးသဘောတူညီမှုမရရင်အခွန်တွန်းမြင့်ဖို့နဲ့ဒဏ်ခတ်ပိတ်ဆို့မယ်လို့သတိပေးခဲ့ပါတယ်။အသက်တွေထပ်မဆုံးရှုံးရအောင်ဆွေးနွေးညီနိုင်မှုလုပ်ဖို့အရေးကြီးလို့ကြောင်းလေးထားပြောကြားခဲ့ပါတယ
်။အဲ့ဒီလိုမှားမှန်မသိချတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေနဲ့အတိအပြုသိရှိခြင်းနဲ့ဆွေးနွေး VOA ရဲ့ Polygraph Web စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါရဲ့ရှင်။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့သောတာရှင်တွေရေးပို့လာတဲ့ရင်းဖွင့်လွှာတွေအကြံပြုလွှာတွေကိုမအေးတန်တာကျော်ကမြန်မာပြည်မှပေးစာများကဏ္ဍကနေတင်ပြပြန်ကြားပေးထားပါရဲ့ရှင်။
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ညာချမ်းမာ VOE ကျမကတော့ VOE သတင်းတွေကိုနေ့စဉ်နဲ့အမျှအားပေးနေရပြည်သက်တယောက်ပါနဲ့နောက်နောက်လဲဆက်ပြီးတော့အားပေးမှာပါလို့ရေးလာတဲ့သောရရှင်ကတော့ခွန်ငွန်းဆိုတဲ့သောရရှင်ဖြစ်ပါတယ်ကျေးဇူးအထူးပါနော်ရှင်နှန်းချမ်းမြေပါစေလို့ဆုတောင်းပေးချင်ပါတယ်မျိုးထွန်းဆိုတဲ့သောရရှင်ကလည်း VOE ခင်ဗျားနဲ့ကျွန်တော်မျိုးထွန်းမှာအမြဲစောင့်ကြည့်အားပေးနေပါတယ်မန္တလေးရဲ့ဦးကျော်စံသားတို့တင်ဆက်တဲ့အစီအစဉ်ဒီသဘောကြပါရင်ကျွန်တော်တို့မြန်မာနိုင်ငံမှာတော့လူသားတိုင်းဘဝအမှောင်ကျနေပြီလို့ခံစားရပါတယ်တဲ့ကျွန်တော်အပါဝင်ဖို့အမြဲဆုံးအေးချမ်းပါစေလို့အမြဲတမ်းဆုတောင်းပါတယ်ကျေးဇူးတင်ပါတယ် VOE ရေတဲ့ VOE အဖွဲ့သားတွေအားလုံးကျန်းမာကြပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့မင်္ဂလာပါနော်စာရေးလာတာလည်းကျေးဇူးတင်ပါတယ်ရှင်အစီအစဉ်ဒီစောင့်ကြည့်နားဆင်အားပေးတယ်ဆိုလို့လည်းအထူးကျေးဇူးပါဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ဗီဒီယိုနှစ်ပေါင်းများစွာနားဆင်လာတဲ့သူတို့ဥပါလို့ရေးလာတဲ့သောရရှင်ကတော့ကမုံကွာတဲ့သောရရှင်စိုးနိုင်နေဖြစ်ပါတယ်
။မင်္ဂလာပါ VOA ဝိုင်းတော်သားအားလုံးကျွန်တော် VOA ကိုနားထောင်လာတာ2004နှစ်လောက်ကတည်းကနားထောင်လာတာပါ။ VOA သတင်းနဲ့အပတ်စဉ်အစီအစဉ်တွေကိုဗီဒီယိုအတိုလေးတွေဖြတ်တင်ပေးလို့ဒေါင်းပြီးကြည့်ရတာအဆင်ပြေပါတယ်။ဥအောင်ခေရဲ့မြမအေးသုံးသက်ချက်နဲ့သတင်းတွေကတုတ္တအစီအစဉ်တွေကိုကြိုက်ပါတယ်။သတင်းတွေနဲ့အပတ်စဉ်အစီအစဉ်တွေအားလုံးကောင်းပါတယ်။မဲတနာကျော်စီစဉ်တင်ဆက်တဲ့ပေးစာပြန်စာမှာဖတ်ပေးစီလိုပါရခင်ဗျာအလိမ္မာနဲ့မက်ခင်လေးတည်င်းဖတ်တာအတန်ကောင်းပါတယ် VOA ဌာနမှူးနဲ့ VOA ဝိုင်းတော်သားအားလုံးကျေးဇူးပါ
ဒီသောရရှင်ကစာရင်းမှာ သူစလုံးပေါင်းရတာလေဒီ Facebook တို့ဘာတို့ကနေရေးရတယ်ဆိုရင်တော့တယ်လီဖုန်းကနေခက်တယ်ထင်ပါရဲ့နော်သူကမအေးတနာလို့မရေးပဲနဲ့မအေးတတာရေးတဲ့မအေးတနာနေရာမှာတတာလို့ပေါင်းထားတာမလို့အေးစာလေးကိုဖတ်ပြီးရေးမိပါရဲ့နော် view အစီအစဉ်တွေကိုကြည့်ရှုပြီးတော့ရေးလာတဲ့တော်ရရှင်ဖြစ်ပါတယ်အဲ့ဒါတော့ရှင်တရားကိုလာလေတော့ဟာစာရေးလာတာပြန်ချပေးကြမှာရေနော်သူက16ရက်နေ့ကစပြီးသတင်းလက်ခံမရတော့ပါတဲ့ဘာကြောင့်ပါလဲအားပေးလက်ပါ VOE တဲ့မိခွန်းလေးမိလာပါရေဒါကြောင့်မလို့ကျမကဒီကျမတို့ VOE ကဒီလိုမျိုး email newsletter တွေပို့ပေးနေတဲ့အဖွဲ့သားတွေနဲ့ပြန်ပြီးတော့မေးကြည့်ပါရစေကျမတို့ VOE ကတော့ဒီ newsletter တွေကိုတစ်နေ့နှစ်ချိန်မှန်မှန်ပို့ပေးနေပါရေနော်ကျမတို့ကိုယ်တိုင်လည်းရရှိနေပါရဲ့ဒါကြောင့်မလို့ဒီသောရရှင်အနေနဲ့သူ့ရဲ့ email inbox ကိုပြန်ပြီးဆစ်ဆေးကြည့်စေချင်ပါတယ်။စာလက်ခံတနည်းအားဖြင့်မှာတစ်ခုခုကန့်သက်ချက်ဒါမှမဟုတ်စာရင်းအရမ်းများလို့အစာအသစ်တွေထပ်မရောက်တော့တာလားဒီလိုတန်တဲ့ရောက်ဝင်မိပါရဲ့ရှင်။ဒါကြောင့်မလို့ email ကိုသာပြန်စစ်ပါလို့အကြံပြုချင်ပါတယ်။ကျမတို့ကတော့ပုံမှန်အတိုင်း newsletter တွေကိုမနေ့တစ်ခါညတစ်ခါပို့မြဲပို့ပေးနေပါတယ်။တော်ရရှင်နေပြီးခဲ့တဲ့ဘက်တော့ VOA အစီအစဉ်နဲ့ဖန်ယူနားဆင်လို့မရပါဘူးလို့ရေးလာကြတဲ့စာရီးလက်ခံရရှိပါတယ်။တော်ရရှင်တယောက်ကထိုင်းရဖြစ်ပုံရပါတယ်။အချိန်မမီတော့လာတော့မသိဘူးနော်တဲ့ကျွန်တော်ဖွင့်လာတော့ထိုင်းတစ်ခုပဲလာတယ်။မြန်မာကဘယ်လိုင်းကလာနေပါလဲတဲ့။ဟုတ်ကဲ့ပါနောက်ထပ်အလားတူပဲစာရီးလာတဲ့ဥလမြိုင်မြန်မာဆိုတဲ့တော်ရရှင်ကလည်
းည9နာရီရေဒီယိုအစီအစဉ်ကိုခါတိုင်းဖန်ယူနေကြလိုင်းတွေမှာဖန်လို့မရတာ3ရက်ရှိနေပါပြီ။21ရက်2လ2025နေ့ပါထည့်ပေါင်းရင်4ရက်ရှိနေပါပြီအဲ့ဒီနေ့ကမိနစ်အနည်းငယ်လောက် VOA ဖမ်းယူနားထောင်နေရင်ကနေထိုင်းဘာသာနဲ့တူပါတယ်အဲ့ဒီကအတန်တွေပဲကြားနေရပါတယ်ည10နာရီ17နာရီအထိဒုတိယအချိန်ပြန်လွှင့်တဲ့အစီအစဉ်ကိုပါဖမ်းယူကြည့်လို့မရပါဘူးခင်ဗျာ
နောက်ထပ်သောရရှင်ကတော့စနေတိကျသူဘယ်လိုင်းတွေကဖမ်းယူသလဲဆိုတာကိုရေဒီယိုလိုင်းတွေကတပ်ပုံရိုက်ပြီးပို့လာတာဖြစ်ပါတယ်သောရရှင်လင်းနေဖြစ်ပါတယ်
VOA Radio ရဲ့ည9နာရီသတင်းပြည်ပြန်လွှင့်တာရေဒီယိုမှာဖမ်းလို့မရတာ၂ရက်ရှိပါပြီ Repeat ထပ်မလွှင့်တော့တာလားည9နာရီကနေ10နာရီအထိအစီအစဉ်လဲရေဒီယိုနဲ့ဖမ်းလို့မရပါဘူး Software Defined Radio SDR နဲ့လည်းဖမ်းလို့မရပါဘူး VOA App YouTube Facebook မှာတော့ရပါတယ်ဒါပေမဲ့ကျွန်တော်ကရေဒီယိုသမားဆိုတော့ရေဒီယိုမှာကိုယ်တိုင်ကျွန်းနေလို့ပြီးနားထောင်ရတဲ့အရာသာကဘာနဲ့မှမတူဘူးဗျအခုပြထားတဲ့ Frequency တို့မှာတော့ည9နာရီခွဲမှလိုင်းမိပါတယ်9နာရီအတိနားထောင်ရင်ရေဒီယိုမှာရော SDR မှာရောအတန်မလွှင့်ပါဘူး9နာရီခွဲမှစပြီးတော့မိပါတယ
်ဟုတ်ကဲ့ပါဒီသောရရှင်အားလုံးနောက်ပြီးတော့တခြားသောရရှင်တွေလည်းရေးလာကြပါတယ်အစီအစဉ်တွေနားဆင်လို့မရဘူးလို့ကျမတို့ရဲ့သတင်းတော်တွေကိုလှမ်းပြောတဲ့သောရရှင်တွေရောဒီလိုစာရေးလာတဲ့သောရရှင်တွေရောသူတို့ဖမ်းလို့မရဘူးဆိုတာကျမတို့ရဲ့ညာပိုင်းအစီအစဉ်ည9နာရီကနေ10နာရီဒါမှမဟုတ်လေသူတို့ပြန်ပြီးတော့နားဆင်နေ10နာရီကနေ17နာရီအစီအစဉ်ဖြစ်ပါရဲ့နော်ဖမ်းလို့မရဘူးဆိုတဲ့သောရရှင်တချို့တွေမှာတော့တချို့တွေကဒီ digital platform တွေကနေနားထောင်တာနားထောင်လို့ရပါတယ်တဲ့ဟုတ်ပါရဲ့เนาะအခုကိစ္စက digital ခေတ်ဖြစ်လာတော့ဒီ online နေရာပေါင်းစုံကတနေရာမဟုတ်တနေရာနားဆင်ကြည့်ရှုနိုင်တာသိကြပါတယ်ဒါမင်းမြန်မာနိုင်ငံအားလိုမျိုး internet ကန့်သက်မှုများတဲ့နောက်ပြီးတော့ online ချိတ်ဆက်မှုဈေးနှုန်းမြင့်မားတဲ့အပြင်တချို့ကလည်းခုနသောရရှင်ပြောသွားသလိုမျိုးလိုင်းတို့မီတာ radio နဲ့တောက်လျှောက်အားပေးလာတဲ့ပြည်သက်ကတော့တခုခုဖြစ်ကျမတို့စီကိုဖမ်းလို့မရဘူးဆိုတာအကြောင်းကြားလာပေးကြတာပါကျေးဇူးထူးတင်ပါတယ်အခုကျမတို့ဒီလိုင်းဘာလို့ဖမ်းလို့မရဘူးလဲဆိုရင်နောက်ဆုံးအခြေအနေကိုပြောရမယ်ဆိုရင်တော့ကျမတို့လွှင့်နေကြ VOA အစီအစဉ်ည9နာရီမှာ나이ဝက်စာကျမတို့ VOA ခမာဘာသာအစီအစဉ်မှောင်းဝင်သွားတယ်လို့ဆိုပါတယ်ရှင်ပြင်ဆင်လိုက်ပြီလို့လည်းပြောပါရည်ဒါကြောင့်မလို့ဒီသောရရှင်နေပထမမှောင်းဝင်တဲ့အချိန်မှာည9နာရီခွဲကစပြီးတော့မိတယ်ဆိုတာမှန်ပါတယ်သူတို့အစီအစဉ်က나이ဝက်စာပဲဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့တနာရီပေါ်မှာဖုံးအုပ်ပြီးတော့အရှိက나이ဝက်ပါသွားတာဖြစ်ပါတယ်ဒါကြောင့်မလို့9နာရီခွဲကစပြီးတော့မြန်မာအစီအစဉ်နေဆက်ပြီးတော့လာနေတာလည်းဖြစ်ပါတယ်ကျမတို့ကတော့ထုံးစံတိုင်း9နာရီကနေ10နာရီထုတ်လွှင့်ပေးနေတာမလို့ခမလေးလိုင်းအားဝတဲ့အချိန်မှာ9နာရီခွဲမှာပြန်နှားထောင်ရတာဖြစ်ပါလေ။ဒါမြင့်လေအခုအဲ့ဒီပြဿနာတွေပြေလည်သွားပြီလို့သတင်းကောင်းပါချင်ပါရဲ့နော်။ပြန်ကောင်းသွားပါပြီရှင်။ကျမတို့အတိမိတ်ဆွေလည်းနှားထောင်ကြည့်တော့ပြန်ရပြီလို့ပြောပါရည်။ဒါကြောင့်မလို့ပြန်ပြီးတော့ဖမ်းယူနားဆင်ကြည့်ဖို့တိုက်တွန်းချင်ပါရည်။ည9နာရီကနေ10နာရီအစီအစဉ်မှာဒါ Tapi ini yang kau naya ni senai sisi ni, cuma rupiah lain orang senai kan ni setanai sisi ni. Kau na biar tuar eh, kama bawa sisi tu, naiwe bela ya lo. Jangan naiwe senai kau yang ni setanai kau ber, cuma rupiah mana tu cemari. Raja malu, cuma rupiah setanai zah kau naya kan ni senai sisi ni, biar biar acai mesti bawa sih. Raja malu, cuma rupiah sawai naya kau naya mah tolong tuar eh. VOA Burma Duri, Nizin TV, Drenwa, Sisingo, Atane Piampio, Shrimpy Variation. Tazamlo, Lino Mitane, Nasin Genetri, Tamaru TV Sising, Conanaima, Tolent, Dwane, TV Sisingo, Nya, Senai, Kuma Piampio, Payu Nasin, I Marino. Akulamio Sisingo, Nagom Mula, Lino Mitane, Payu Nasin, Edre, a 2 days with Demarishin. Akulamio Sai, Bio, Jangja, Labi Jaragole, a 2 days with Demari, Lotapio, Bioja Marino. ဒီတစ်ပတ်တော့တော်တော်ရှင်ရဲ့ပေးစာတွေကိုဒီမှာရင်ရက်ချင်ပါလိမ့်ရှင်အားလုံးပုံပုံကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြဲတမ်းပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်အတွေ့အကြုံတွေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ တ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဒီရက်နေ့ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးတော့ကမ္ဘာသလွားကထူခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ပရတိန်အစိုးရရဲ့မူပိုင်ခွင့်ဥပဒေပြောင်းလဲဖို့အဆိုပြုရာကိုကန့်ကွက်တဲ့အနေနဲ့တချင်းတီဆိုတမ်းမပါ၊ဂီတတမ်းမပါတဲ့တချင်းပလာတေးအယ်ဘမ်တစ်ချက်ကိုပရတိန်ဂီတပညာရှင်တထောင်ကျော်ဖူတွေထုတ်လုပ်လိုက်ပါတယ်။နိုင်ဂျီးရီးယားကနေအတင်းအဓမ္မယူသွားခဲ့တဲ့ဘန်နင်းကျေးရုပ်တွေကိုပရတိန်ကပြန်ပေးဖို့ရှိပါတယ်။ဒီလိုကမ္ဘာသလွားကထူးခြားတဲ့သတင်းလေးတွေကိုတော့ကိုငင်းချမ်းနဲ့မမြသိစင်အောင်တို့ကတင်ဆက်ထားပါတယ်။
ပရတိန်အစိုးရရဲ့မိုဘိုင်းခွင့်ဥပဒေကိုပြောင်းလဲဖို့အစုပြုရာကိုကန့်ကွက်တဲ့အနေနဲ့တချင်းဂီတသံမပါတဲ့တချင်းအယ်ဘမ်တစ်ခုကိုပရတိန်ကဂီတပညာရှင်တထောင်ကျော်အပူရေထုတ်လုပ်လိုက်ပါတယ်။ဒီဂီတပညာရှင်တွေမှာနာမည်ကျော်အဆိုတော် Ashirin, Kate Bush နဲ့ Dua Lipa တို့လည်းပူးပေါင်းပါဝင်ထားပြီးတော့ AI ဉာဏ်ရည်ထူးနည်းပညာကုမ္ပဏီတွေကသူတို့ရဲ့တချင်းတွေကိုသုံးပြီး AI ဉာဏ်ရည်ထူးတွေကိုလေ့ကျင့်တာကိုခွင့်ပြုမဲ့အစီအစဉ်ကိုကန့်ကွက်ကြတာပါ။အခုထုတ်လွှင့်လိုက်တဲ့တချင်းဂီတသံမပါတဲ့အယ်ဘမ်ကိုကျွန်တော်တို့ဒါမျိုးကိုလိုချင်တာလားလို့ခေါင်းစဉ်တက်ထားပြီးစတူဒီယိုနဲ့ဖြိုပြီးပွဲနေရအလစ်တွေကအတန်တွေတွင်းထားတဲ့တချင်း12ပုတ်ပါဝင်ပါတယ်။အဲ့ဒီတချင်း12ပုတ်ရဲ့ခေါင်းစဉ်ကိုလည်းဗြိတိန်အစိုးရအနေနဲ့ AI ကုမ္ပဏီတွေအကျိုးအတွက်ဂီတခိုးယူမှုကိုတည်ဝင်ဖြစ်အောင်မလုပ်ရဘူးလို့စလုံးတလုံးချင်းစီနဲ့ခေါင်းစဉ်ပေးထားပါတယ်။ဒါအမှုပညာရှင်တွေကိုထိခိုက်လာနိုင်တဲ့အကျိုးသက်ရောက်မှုကိုကိုစားပြုထားတာပါလို့ဒီအတန်တိတ်အယ်ဘမ်ကိုစီစဉ်သူတွေကပြောပါတယ်လက်ရှိမူပိုင်ခွင့်ဥပဒေအရအမှုပညာလက်ရဖန်တီးထားတဲ့သူတွေကိုသူတို့လက်ရတွေကိုအသုံးပြုမဲ့နေရာတွေအထိထိန်းချုပ်ခွင့်ပေးထားတာကြောင့်ပ ဖန်တီးမှုလုပ်ငန်းတွေမီဒီယာတွေနဲ့ AI ကုမ္ပဏီတွေအတွက်သူတို့ရဲ့ဖန်တီးနိုင်စွမ်းအပြည့်အဝမရနိုင်မှုဖြစ်နေတယ်လို့ UK အစိုးရပြောခွင့်ရကပြောပါတယ်။အခုအစိုးရတင်ပြတဲ့အစီအစဉ်မှာတော့ AI ငြိမ်းချမ်းမှုနည်းပညာကုမ္ပဏီတွေကိုဥပဒေအရရယူထားတဲ့ပေပစ္စည်းကိုမဆိုလေ့ကျင့်ဖို့ခွင့်ပြုပေးမှာပါ။ဖန်တီးသူအမှုပညာရှင်တွေအနေနဲ့သူတို့ရဲ့လက်ရာတွေနဲ့မလေ့ကျင့်စီလိုဘူးဆိုရင်တော့လှုပ်ထွက်ခွင့်တောင်းရမှာပါရှင်။
တောင်အမေရိကတိုက်ဘရာဇီးနိုင်ငံမှာရှာတွေ့ခဲ့တဲ့ကြောက်ဖြစ်ရုပ်ကျွင်းအရိုးတစ်ခုကြောင့်လွန်ခဲ့တဲ့နှစ်သန်း200ကျော်ဒိုင်နိုဆောတွေမတိုင်ခင်ကကမ္ဘာပေါ်မှာနေထိုင်ခဲ့ကြတဲ့ကြောရိုးရှိတတဝါတွေအကြောင်းသုတေသနပညာရှင်တွေပုံနားလည်လာနိုင်ပါပြီ။ဘရာဇီးနိုင်ငံတောင်ပိုင်းပါရာအီဆိုဒိုဆိုဒေသမှာတွေ့ရှိခဲ့တာဖြစ်ပြီးအခုတွေ့ရှိခဲ့တဲ့ဖွတ်လိုမိချောင်းလိုတတဝါရဲ့နောက်ခြေထောက်ရိုးအပြည့်အစုံဟာကမ္ဘာပေါ်မှာတွေ့ဘူးသမျှထဲမှာရှေးအကျဆုံးဖြစ်တယ်လို့စန်တာမာရီယာတက္ကသိုလ်ကကျောက်ဖြစ်ရုပ်ကျွင်းသူတေတီရိုဒရီဂိုမူလာကပြောပါရယ်အခုတွေ့ရှိခဲ့တဲ့တတဝါရဲ့အယိုးဟာလွန်ခဲ့တဲ့နှစ်238တန်းကပတ်ဝန်းကျင်အခြေအနေတွေကဘယ်လိုရှိသလဲဆိုတာနားလည်နိုင်ဖို့အထောက်အကူဖြစ်နိုင်တယ်လို့လည်းကျောက်ဖြစ်ရုပ်ကျွင်းသူတေတီမူလာကပြောပါရယ်အခုလိုအယိုးကိုတွေ့ရှိခဲ့တာကြောင့်ဒိုင်နိုဆောတွေမတိုင်ခင်ကအသားစားတွားတွားတတဝါလေးတွေရှိနေပြီဆိုတာကိုလည်းသိနိုင်ပါရယ်အဲဒီကနေတဆင့်အခုလက်ရှိငှက်တွေနဲ့တွားတွားတတဝါတွေရဲ့ဘိုးဘေးဖြစ်တဲ့အချိုဆောလိုတတဝါတွေဘလို့စင်ကဲပြောင်းလဲလာတယ်လဲဆိုတာကိုသိနိုင်တာပါခင်ဗျာ
။နိုင်ဂျီးရီးယားကနေအတင်းအာဓမာလူယူသွားခဲ့တဲ့ပနင်းဘရွန်ဇစ်ဆိုခေါ်တဲ့ပနင်းချီယူတွေကိုဗြိတိန်ကပြတိုက်တစ်ခုကပြန်ပေးဖို့စဉ်းစားနေပါတယ်။ဒီလက်ရမြန်ခလာတဲ့ချီယူတွေကိုလက်ရှိနိုင်ဂျီးရီးယားနိုင်ငံတောင်ပိုင်းနေရာမှာတည်ရှိခဲ့တဲ့ပြည်နှင်းပြည်နိုင်ငံတို့စီက1898ခုနှစ်တုန်းကဗြိတိရှ်စစ်သားတွေကစီးနင်းလူယူခဲ့တာပါ။ဒီအမှုပညာလက်ရာတွေမှာပြည်နှင်းယဉ်ကျေးမှုကိုဖော်ပြထားတဲ့ကျင်းနဲ့လှုပ်ထားတဲ့ရုပ်တွေအပြင်တစ်သားစင်ဆွဲတရေအဝတ်နဲ့ကြောက်တုံးကိုအသုံးပြုပြီးတော့ထုလုပ်ထားတဲ့ရုပ်တွေပါဝင်ပြီးအများစုကဥရောပတိုက်မှာပြန့်ကျေရောက်ရှိနေပါတယ်။နိုင်ဂျီးရီးယားအမျိုးသားပြရိုက်ကော်မရှင်အနေနဲ့ပြည်နှင်းကျေးရုပ်တွေကိုပြန်ပေးတဲ့အခါထိမ့်သိမ့်မှုတာဝန်ယူလိုက်ပြီးဖြစ်တဲ့အကြောင်းဒီကော်မရှင်ညွှန်ကြားမှုချုပ်ကပြောပါတယ်။ဒီရုပ်တွေကိုပြည်နှင်းနိုင်ငံတို့ကိုဆက်ခံခဲ့တဲ့ BNC ကိုပြန်ပေးဖို့2023ခုနှစ်ကအဲ့ဒီအချိန်ကနိုင်ဂျီးရီးယားသမ္မတမိုဟာမဒူဘူဟာရီကအမိန့်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဘီယင်းစီမှာဒီရုပ်တွေထိမ့်သိမ်းစောင့်ရှောက်ဖို့နေရာမရှိတဲ့အတွက်ဘီယင်းကနိုင်ဂျီးရီးယားအမျိုးသားပြရိုက်ကော်မရှင်ကိုကြားခံဖြစ်နေထိမ့်သိမ်းမှုတောင်းဝန်ပေးခဲ့တယ်လို့ဒီကော်မရှင်ညွှန်ကြားမှုချုပ်အော်လိုဘီဟောလိုဝေးကပြောပါတယ်။2023ခုနှစ်တုန်းကနိုင်ဂျီးရီးယားအစိုးရကအမိန့်ထုတ်ပြန်ပြီးတော့အင်္ဂလန်မှာရှိတဲ့ Cambridge တက္ကသိုလ်ရှေ့ဟောင်းသုတေသနနဲ့လူဝင်ကြီးမှုတမိုင်းလေးလိုက်ပြရိုက်ကပြန်ပြီးမဲ့ကိစ္စကိုဆိုင်းငံ့ခဲ့တာပါ။ဒါပေမဲ့အခုချိန်မှာတော့အမှုပညာလက်ရအခုတရားကျော်ကိုပြန်ပြီးဖို့အနည်းနဲ့အမြန်သဘောတူညီချက်ရမှာပါလို့ညွှန်ကြားမှုချုပ်ဟောလိုဝေးကပြောပါတယ်ရှင်။
သတင်းအကျဉ်းချက်ကိုတင်ပြပါမယ်။အမေရိကန်ကိုပို့ဖို့ကနေဒါနဲ့မက္ကဆီကိုပို့ကုန်တဲ့အပေါ်ချမဲ့အခွန်အသစ်အင်္ဂါနေ့မှာကျင်းပဖို့ရှိပေမဲ့လို့အခွန်နှုန်းက25ရာခိုင်နှုန်းအထိမြင့်မှာမဟုတ်ဘူးလို့ကုသရေးဝန်ကြီးဟာဝတ်လူနစ်ကသတင်းဥနေ့ကပြောပါတယ်။အခြေအနေကညှိနှိုင်းနေတဲ့အခြေအနေပါလို့လည်းသူက Fox News မနက်ခင်းအစီအစဉ်မှာပြောပါတယ်။နေဆက်တွေမှာအကြောင်းတင်အကျိုးတင်လောက်အမာတွေကိုမက္ကဆီကိုနဲ့ကနေဒါတို့ကလုတ်ခဲ့ပေမဲ့မိုးရစေဖန်နနောကတော့အမေရိကန်ကိုဝင်နေတော့မယ်လို့လည်းဝန်ကြီးကဆိုပါတယ်။အပြည့်ရအစီအစဉ်တစ်ခုအမေရိကန်ကိုတင်ပြဖို့ပရတင်ပြည်ထောင်နဲ့ယူကရိန်းတို့အတူအလုပ်လုပ်ကြဖို့တဘောတူကြတယ်လို့ပရတင်ဝန်ကြီးချုပ်ကီယာစတမကပြောပါတယ်။တောက်ကြနေမှာအမေရိကန်သမ္မတနဲ့အိမ်ပြေတော်မှာအဆင်မပြေဖြစ်ခဲ့ပြီးတော့နေ့ရက်အကြာယူကရိန်းသမ္မတဗလိုဒိုဒီမီယာဇလန်စကီဟာပရတင်ဝန်ကြီးချုပ်ကမကရာပြုခေါ်ထားတဲ့သူအပါအဝင်ဥရောပခေါင်းဆောင်18ယောက်နဲ့အစည်းအဝေးကိုတက်ရောက်ခဲ့တာဖြစ်ပါတယ်။ဒီအစည်းအဝေးမှာငြိမ်းချမ်းရေးကိုရှေ့ရှုမဲ့ခြေလှမ်း၄ရပ်ကိုသဘောတူခဲ့ကြတာဖြစ်ပါတယ်။အာဖဂန်နစ္စတန်မှာရှိတဲ့အရင်တုန်းကအမေရိကန်ရဲ့အရေးကြီးတဲ့စစ်ကမ်းကိုတရုတ်ကထိန်းချုပ်ထားတယ်လို့မကြာမီကအမေရိကန်သမ္မတထရန့်ပြောခဲ့တာကိုတာလီဘန်တာဝန်ရှိတွေတွေကညင်းဆိုလိုက်ကြပါတယ်။သတင်းအကျဉ်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လုပ်ရင်မို့ကတော့ကိုစံကျော်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်။တသက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးတော့ရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။အခုလို VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲရှင်ဖွင့်လာတဲ့ရေးသားပေးပို့လို့ရတယ်။ဆိုရင်ဖြင့် VOA မြန်မာပိုင်းကိုအီးမေးလ်ကနေဆက်သွင်းနိုင်ပါတယ်ရှင်။ကျွန်မနှောင်းလောက်ပါ။